to the Voice of America in Burmese.
Mingla nya ja ma shin. Bio American tan ye 2020 pye ni January la 16 ye cha daw ri ni nya bai season 2 go American pi rong su myo ro Washington DC ga ni dai yai thau lwin pe ni ba bi. Line do meter 1925 32 line lat meter 190 kHz 1905 ro ga ni na sin nai dalo. Bio ye Facebook sa myan na Bio Burmese news ga ni pi lo le thau lwin chain na de pye ni na sin nai ja ba le shin.ကျွန်မခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုရေးထက်လွတ်တွေရဲ့ကြားနာစစ်ဆေးမှုကနဦးလုံငန်းစဉ်တွေဒီနေ့စတင်တော့မှာဖြစ်ပါတယ်မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိရေးနိုင်ငံတကာရဲ့ချိုးဖောက်မှုတွေကိုတရုတ်နိုင်ငံကဟန်တာရတယ်မလို့ပို့နိုင်ငံတကာလူ့ခွင့်ရေးဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတိုက်တွန်းပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးမှာပါ
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေမှာရွှေပြောင်းလုတ်သားတွေမဲပေးခွင့်ဆိုင်ရာကိုပြင်ဆင်ပေးဖို့တောင်းဆိုနေကြတာပါကြောင်ပါလဲ
ရွှေပြောင်းလုတ်သားတွေရဲ့လဲကြောင်ဒီကပေါ်ရတော့ကြောင်းလေးချစ်ကြောင်းနေတယ်အဲ့လိုကြောင်းလေးချစ်ကြောင်းနေသူတို့ဒီကောက်ခရရတဲ့ပုံစံတွေနဲ့ကိုကြည့်
မွန်ညညရေးပါတီသတင်းပြန်ကြားရေးတာဝန်ခံရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့အစိုးရစစ်တပ်ကြားစီးရေးပြိပခအတွင်ချင်းတိုင်းရင်းသားစစ်ဘေးရှောင်တွေအတွက်ဒေါခင်ကြီးဖောင်ဒေးရှင်းကနေတိစောက်တာနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေလုပ်ပေးနေတာ။ထိုင်းနိုင်ငံမဲဆောက်နယ်ဘန်ကောက်မြို့တော်လမ်းမကြီးတွေပေါ်မှာလူမောင်ခိုပွဲစားတွေကတည်လာတဲ့မြန်မာနိုင်ငံသားတွေအဖမ်းဆီးခံရတာ။အမေရိကန်တရုတ်ကုန်သွယ်ရေးပထမအဆင့်သဘောတူညီချက်ရပြီမဲ့ဘလို့အကောင့်ထဲပေါ်ကြမလဲဆိုတဲ့အပေါ်မှာစိုးရိမ်မှုတွေအကြောင်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုရေးထက်လွတ်တွေရဲ့ကျန်းမာစစ်ဆေးမှုကနဦးလုံငန်းစဉ်တွေဒီကနေ့စတင်မှာဖြစ်ပါတယ်။သမ္မတပေါ်စွဲချက်တွေကိုတော့ခေါသမာရီဖွဲ့ဝင်တွေဖြစ်ဆောင်ချက်မဲ့ထက်လွတ်တော်မတ်တီထန်အောက်လွတ်တော်ကိုစေတွေကတရားလိုဖြစ်နေတင်သွင်းကြမှာပါ။ကျန်းမာစစ်ဆေးမဲ့လုပ်ငန်းစဉ်ကိုကြီးကြပ်ဖို့နိုင်ငံတော်တရားဝင်ချုပ်တရားသူကြီးဂျွန်ရောဘတ်စ်ကျန်းသစ္စာကျေးဇူးမှာဖြစ်သလိုထက်လွတ်တော်အမတ်တရားဟာလည်းကျန်းသစ္စာကျေးဇူးချက်မှာဖြစ်ပါတယ်။နောက်ဆုံးအစီအစဉ်ဖြစ်အင်ဂျီလိုအတီပေးအကြောင်းကြားပြီးဆွဲချက်တွေနဲ့ပတ်သက်လို့တမရရဲ့ဥပဒေတိုင်ပင်ခံဘက်ကဖြေကြားဖို့စင့်ခေါ်မယ်လို့လည်းထက်လွတ်တော်ဥက္ကဋ္ဌမစ်ချ်မက်ကွန်နဲကပြောပါရယ်။အဓိကကျန်းနာစစ်ဆေးမှုတွေကိုတော့ရှစ်သတင်းပိုင်းအင်္ဂါနေ့မှာစတင်မှာပါ။ဆွဲချက်တွေကိုတော့ဒီမိုကရက်လွတ်တော်အမတ်တွေအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွတ်တော်ရဲ့ဥက္ကဋ္ဌနန်စီဖလိုစီကမနေ့တုန်းကပဲခန္ဓာနဲ့လက်မှတ်ရေးထိုးခဲ့ပါတယ်။ကျန်းနာစစ်ဆေးမှုတွေမှာတက်တဲ့တိတိကိုထွက်ဆိုခွင့်ပေးဖို့တမရရဲ့ Republican Party ကကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်ခေါင်းဆောင်တွေကိုအောက်လွတ်တော်ကဒီမိုကရက်တီ PRP ကျိုးပန်းရာကတလားလောက်ကြံ့ကြံ့နေခဲ့ပြီးနောက်အောက်လွတ်တော်ကအတည်ပြုထားတဲ့စွဲချက်တွေကိုလွတ်တော်ဥက္ကဋ္ဌကလွှဲပြောင်းပေးလိုက်တာပါ။ထက်လွတ်တော်ဥက္ကဋ္ဌမကော်နယ်ကတော့ကျန်းနာစစ်ဆေးမှုလုပ်ငန်းစဉ်နောက်ပိုင်းကျမှဆုံးဖြတ်မယ်အကြောင်းပြောဆိုထားပြီးတက်တဲ့စွန့်ခေါင်းမဲ့ကိစ္စကိုလက်ခံမှုညှင်းဆန်ထားပါတယ်အာနာလွှဲသွင်းစားလုပ်မှုကွန်ဂရက်စ်လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုနဲ့သမ္မတထရန့်ပေါ်ဆွဲချက်တွေကိုတရားလိုဖြစ်တင်သွင်းမဲ့ကိုယ်စားလှယ်9ယောက်ကိုတော့အောက်လွှတ်တော်မှာမနေ့ကပဲတရားဝင်မဲပေးရွေးချယ်ထားကြပါတယ
်အီရန်နိုင်ငံမှာ2015နျူကလ িয়ার စာချုပ်မချောက်ခင်အချိန်ကထက်ယူရေနီယံတွေကိုပို့ပြီးတော့တန့်စင်နေပြီလို့အီရန်သမ္မတဟာဆန်ရူဟာနီကပြောကြားလိုက်ပါတယ်အီရန်ပေါ်ဖိအားတွေတိုးနေပေမဲ့အီရန်ကရှေ့တိုးလှုပ်သွားမယ်လို့လုံခြံစံကြဘောကနေနိုင်ငံကိုဗိုလ်ထုနေတော်ကပြောကြားတဲ့မင်ခွန်းထဲမှာသမ္မတရူဟာနီကပြောခဲ့တာပါအီရန်အနေနဲ့နျူကလ িয়ার စာချုပ်ပါတန့်စင်ယူရေနီယံထုတ်လွှတ်မှုကန့်သတ်ချက်အားလုံးကိုဖယ်ရှားလိုက်တာပါဒါကြောင့်ဓာတ်ပေါင်းပုံတွေလက်ပတ်နိုင်တဲ့အခြေအနေတွေမှာနျူကလ িয়ার လက်နက်ထုတ်လွှတ်နိုင်မယ့်အခြေအနေကိုပါရောက်သွားနိုင်ပါတယ်အစောပိုင်းထဲကလည်းရေစင်းနဲ့ယူရေနီယံပိုင်ဆိုင်ခွင့်ပေးထားတဲ့ပမာဏယူရေနီယံတွေတန့်စင်တဲ့နေရာမှာတုံးတဲ့ပဟိုခွာဆက်အရေးအတွက်နဲ့အမျိုးအစားယူရေနီယံတန့်စင်တဲ့အဆင့်ဆတဲ့အဓိကကန့်သတ်ချက်အားလုံးကိုအီရန်ကချိုးဖောက်ခဲ့ပါတယ်။နျူကလ িয়ার သဘောတူစာချုပ်ပါအမေရိကန်ကစာချုပ်ထဲကနှုတ်ထွက်ပြီးတော့အီရန်အပေါ်အရေးယူတန်ခတ်မှုတွေလုပ်တာကိုတုံ့ပြန်တဲ့အနေနဲ့အီရန်ဘက်ကအခုလိုကန့်သတ်ချက်တွေကိုမလိုက်နာတော့တာဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်အားလုံးကိုအချိန်အကန့်အသတ်ရှိရပ်ထားဖို့နဲ့ပယ်ထိန်တုံးအစီအစဉ်ကိုကန့်သတ်နိုင်မဲ့စာချုပ်အစ်စ်ချုပ်ဆိုဖို့အတွက်အမေရိကန်သမ္မတကအီရန်အစိုးရနဲ့ညှိနှိုင်းဖို့ဒုလားနေတာပါ။ 2015စာချုပ်မှာလက်မှတ်ထိုးထားကြတဲ့ဗြိတိန်၊ပြင်သစ်၊ဂျာမနီ၊ရုရှားနဲ့တရုတ်တို့ကတော့မူလစာချုပ်ကိုဆက်လက်ရှင်သန်နေအောင်ကြိုးစားသွားမယ်လို့ကတိပြုထားကြပါတယ်။ဒါပေမဲ့အမေရိကန်ရဲ့အီရန်အပေါ်စီးပွားရေးပိတ်ဆို့တန်ခတ်မှုတွေပြေလျော့အောင်လို့ EU အဖွဲ့ဝင်ဥရောပ၃နိုင်ငံကအသေးစားမလုပ်ဘူးလို့အီရန်ကပြောနေပါတယ်။2015နျူကလ িয়ার သဘောတူညီချက်ရဲ့ရှေ့ရေးဟာဗြိတိန်၊ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ပေါ်မှာမူတည်နေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးကလည်းပုံထုနေတုန်းကပြောကြားခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအချက်ဖက်လုပ်ရက်တွေရှက်ချသွားဖို့အဆင်သင့်ရှိနေပြီဖြစ်တဲ့အကြောင်းပါကစ္စတန်နိုင်ငံကဒီနေ့ပဲကြေညာလိုက်ပါတယ်။အမေရိကန်နဲ့တာလီဘန်စစ်သွေးကြအုပ်စုကြားအချိန်တော်ကြာညဉ့်ညဲဆွေးနွေးမှုတွေမှာထူးခြားတဲ့ပြောင်းလဲမှုဖြစ်နေလဲပြောဆိုခဲ့တာပါ။အာဖဂန်နစ္စတန်ပါကစ္စတန်နဲ့ဒေသတွင်းတည်ငြိမ်ရေးအတွက်ညဉ့်ညဲလုပ်ငန်းစဉ်မှာပါကစ္စတန်နိုင်ငံကဂျာဝင်ကူညီနေတာဖြစ်တဲ့အကြောင်းလဲပါကစ္စတန်နိုင်ငံဂျာဝင်ကြီးရှာမာမုတ်ကွာရှီကဗီဒီယိုနဲ့ထုတ်ပြန်တဲ့ကြီးညာချက်ထဲမှာပြောဆိုထားပါတယ်။ဂျိုဘန်မူရီရဲ့ရလဒ်တစ်ခုဖြစ်အကြမ်းဖက်လုပ်ရက်တွေရှာချဖို့တာလီဘန်တွေဘက်ကသဘောတူခဲ့တဲ့အကြောင်းနဲ့ဒါဆိုရင်ညီညာရေးလုပ်ငန်းစဉ်မှာကြီးမားတဲ့ဖြစ်ထမှုဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ဒါမှမဟုတ်အသေးစိတ်ချက်လက်တွေကိုတော့မပြောပါဘူး။ပါကစ္စတန်နိုင်ငံရဲ့ဂျိုဘန်မူရီကနေညီညာရေးလုပ်ငန်းစဉ်အောင်မြင်ရေးဥတည်နိုင်မယ်လို့ညွှန်လင်းကြောင်းလည်းပြောဆိုထားပါတယ်။အမေရိကန်နိုင်ငံဂျာဝင်ကြီးမိုက်ပွန်ပီယိုမြန်မာလူမျိုးရေးချန်ပီယံရောဘတ်အိုဘရိုင်န်တို့နဲ့တွေ့ဆုံမှုဝါရှင်တန်မှာရောက်နေစဉ်ပါကစ္စတန်နိုင်ငံဂျာယီဝန်ကြီးကပြောဆိုလိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံကနေပြပတ်တပ်ဖွဲ့တွေရုတ်သိမ်းရေးသဘောတူညီချက်မရပဲဖြစ်နေတာတွေကိုဆုံးသတ်နိုင်မှုအမေရိကန်ဦးဆောင်တဲ့နိုင်ငံခြားတပ်တွေကိုတက်ခိုက်မှုတွေသတင်းတစ်ပတ်ကြာရပ်ဆိုင်ထားမယ်ကြောင်းတာလီဘန်ဖွဲ့ရဲ့ခေါင်းဆောင်ဟာဖီတူလာအခွန်ကကြေညာလိုက်တဲ့ကြောင်းသတင်းတွေထွက်ပေါ်လာချိန်မှာပဲပါကစ္စတန်နိုင်ငံဂျာယီဝန်ကြီးရဲ့ထုတ်ပြန်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။
ရုရှားဝန်ကြီးချုပ်တဲ့အဖြစ်သမ္မတဗလာဒီမီယာပူတင်ရွေးချယ်တဲ့မီခဲလ်မီရှူစတင်ကိုရုရှားလွှတ်တော်မှဒီကနေ့အတည်ပြုလိုက်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုအကြီးအကျယ်ပြင်ဆင်မဲ့အဆိုကိုသမ္မတပူတင်မနေ့တုန်းကအဆိုပြုခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ဒမီထရီမီဗီယက်ဒက်ဖ်ယာရုကနေနှုတ်ထွက်သွားခဲ့တာပါ။ဒါကြောင့်ရုရှားအကောက်ခွန်ဌာနအကြီးအကဲအဖြစ်ပြီးခဲ့တဲ့10နှစ်လုံးတာဝန်ယူခဲ့တဲ့အသက်53နှစ်အရွယ်မီခဲလ်မီရှူစတင်ကိုဝန်ကြီးချုပ်အဖြစ်သမ္မတကရွေးချယ်ခဲ့တာဖြစ်ပါတယ်။လွှတ်တော်အမတ်တွေကိုနှစ်စဉ်ပြောကြားတဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာသမ္မတပူတင်ကလွှတ်တော်ကိုလုတ်ပိုင်ခွင့်အာဏာပိုပေးရေးအပါအဝင်ဖွဲ့စည်းပုံဆိုင်ရာပြောင်းလဲမှုအများအပြားကိုအဆိုပြုခဲ့တာပါ။ရုရှားဒူးမားလွှတ်တော်အနေနဲ့ဝန်ကြီးချုပ်နဲ့ကက်ဘိနက်ဝန်ကြီးအဖွဲ့ကိုခန့်အပ်ရမယ်ကြီးလေးတဲ့တာဝန်တွေကိုလွှဲပြောင်းယူဖို့လည်းအဆိုပြုပါတယ်။လက်ရှိမှာတော့ဝန်ကြီးချုပ်ကိုသမ္မတကရွေးချယ်ပြီးလွှတ်တော်ကအတည်ပြုတာပါ။လက်ရှိသမ္မတပူတင်ဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့နိုင်ငံတော်အတိုင်ပင်ခံကောင်စီရဲ့အခန်းကဏ္ဍကိုတိုးမြှင့်ဖို့လဲသမ္မတပူတင်ရဲ့အဆိုပြုချက်ထဲမှာပါဝင်ပါတယ်။ရုရှားဒေသဆောင်ကအုပ်ချုပ်ရေးမှုတွေနဲ့ဖွဲ့ထားတဲ့အကြံပေးအဖွဲ့နိုင်ငံတော်အတိုင်ပင်ခံကောင်စီကိုဖွဲ့စည်းပုံထဲမှာတရားဝင်ထည့်သွင်းသတ်မှတ်ဖို့လဲရုရှားသမ္မတကအဆိုပြုခဲ့ပါတယ်။သမ္မတအဖြစ်သူနောက်ဆုံးတာဝန်ယူနိုင်မဲ့2024ခုနှစ်နောက်ပိုင်းမှာလဲသမ္မတပူတင်ကအာဏာကိုတခြားနည်းလမ်းနဲ့ဆက်လက်ယူထားနိုင်ဖို့မဟာဗျူဟာချဆောင်ရွက်တာလို့လေးလာသူတွေကသုံးသပ်ကြပါတယ်။အခုလိုမျိုးသမ္မတပူတင်ကအဆိုပြုခဲ့ပြီးမကြခင်မှာပဲဝန်ကြီးချုပ်မက်ဗီယက်ဒက်ဖ်နဲ့ကက်ဘိနက်ဝန်ကြီးတစ်ဖွဲ့လုံးနှုတ်ထွက်ခဲ့ကြတာဖြစ်ပါတယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ကျသာပြင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရယ်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိနိုင်ငံတကာရဲ့ချိုးဖောက်မှုတွေကိုတရုတ်နိုင်ငံကဟန်တားတာတွေမလုပ်ဖို့နဲ့မြန်မာနိုင်ငံကဖွံ့ဖြိုးရေးလုပ်ငန်းတွေမှာပွင့်လင်းမြင်သာမှုရှိနိုင်ငံတကာလူခွင့်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Amnesty International ကတိုက်တွန်းလိုက်ပါရယ်ကုလသမဂ္ဂလူညွန့်ရေးကောင်စီမှဗီဒီယိုအနာပိုင်ဆိုင်ထားတဲ့တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကစစ်ကောင်းဆောင်တွေတာဝန်ခံမှုရှိအောင်ချိုးဖောက်နေရတယ်ကိုဟန်တားမှုတွေမလုပ်ဖို့တရုတ်သမ္မတရှီချင်းဖင်ရဲ့ခီးစဉ်မတိုင်ခင်ဒီနေ့မှာပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါကျောင်းနိုင်ငံရဲ့လို့ရနိုင်ငံတော်ကလူနည်းစုတွေပေါ်ကျူးလွန်တဲ့ဆေးရဆွေးမှုတွေနဲ့ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအားပေးရရောက်နိုင်တယ်လို့လည်း Amnesty International ဖွဲ့ရဲ့အရှိတောင်အရှာကြီးကညွှန်ကြားမှု Nicholas Becklin ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်တန်းတန်းလောက်ရောက်နေတယ်လို့6သိန်းလောက်ကလည်းမြန်မာနိုင်ငံထဲမှာစိုးရွားတဲ့အခြေအနေတွေရောနေထိုင်နေရတဲ့အကြောင်းနဲ့ပြဿနာကိုဖြေရှင်းဖို့ကြိုးပမ်းရမှာမြန်မာစိုးရွားပေါ်တရုတ်နိုင်ငံကပြပေးဖို့ပြက်ကွက်ခဲ့မယ်ဆိုရင်ထိရောက်မှုရှိမှာမဟုတ်သလိုစူဂျိုးတွေသာပေါ်ပေါက်နိုင်တယ်လို့လည်းသတိပေးခဲ့တာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကို တရားဝင်လက်မခံတဲ့မြန်မာဆွေရတော့လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာစူးစမ်းနေသလောက်ကျွလွန်တာမရှိကြောင်းညှင်းဆန်ထားပေမဲ့ဒုက္ခသည်တွေကိုပြန်လည်ခံမှုအသင့်ရှိတဲ့အကြောင်းပြောဆိုထားပါတယ်။ Amnesty International ရဲ့ထုတ်ပြန်ချက်မှာပဲတရားသမားရဲ့မြန်မာနိုင်ငံခီးစဉ်တွင်အရေးကြီးတဲ့စီးပွားရေးနဲ့အခြေခံအဆောက်အအုံစီမံကိန်းတွေကိုလက်မှတ်ရေးထိုးမယ်လို့မျှော်လင့်ထားပေမဲ့ပွင့်လင်းမြင်သာမှုတွေအားနည်းနေတဲ့အပေါ်စိတ်ပြည့်တဲ့အကြောင်းလည်းပြောဆိုထားတာပါ။စီမံကိန်းတွေကိုအကောင့်ထဲပေါ်ရမှလူမှုအတိုင်းအဝန်းနေနဲ့လူခွင့်ရေးပွင့်လင်းမြင်သာမှုကိစ္စတွေကိုတိုင်ပင်ညှိနှိုင်းမှုအရေးကြီးတဲ့အကြောင်းလည်းသတိပေးထားပါတယ်။
မြောက်ကိုရီးယားကိုတဦးချင်းအလဲပတ်သွားတဲ့ခီးစဉ်တွေတောင်ကိုရီးယားဘက်ကပြန်မဆခင်အမေရိကန်နဲ့အရင်တိုင်ပင်ဆွေးနွေးဖို့တောင်ကိုရီးယားဆိုင်ရာအမေရိကန်သမ္မတကြီးကတိုက်တွန်းလိုက်ပါတယ်။တန်ခါပိတ်ဆို့မှုတွေရှိပေမဲ့မြောက်ကိုရီးယားကိုတဦးချင်းအလဲသွားတဲ့ခီးစဉ်တွေပြန်ဆဖို့အပအဝင်မြောက်ကိုရီးယားနဲ့အပြန်အလှန်စီးပွားရေးလုပ်ငန်းတွေလုပ်ဖို့အတွက်သမ္မတမွန်ဂျေအင်းကအင်္ဂါနေ့ကပြောကြားခဲ့တာပါ။ဒါကြောင့်မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေနဲ့ပတ်သက်လို့နားလည်မှုလွဲမလာမျိုးဖြစ်မဲ့အရေးကနေရှောင်ရှားနိုင်ဖို့အတွက်ခီးစဉ်တွေပြန်မဆခင်အမေရိကန်နဲ့တိုင်ပင်ဆွေးနွေးသင့်တယ်လို့တမ်မကြီး Harry Harris ကပြောကြားခဲ့တာပါ။ကိုရီးယားနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေကအမေရိကန်နဲ့ကုလသမဂ္ဂတို့မြောက်ကိုရီးယားပေါ်ချမှတ်ထားတဲ့တန်ခတ်မှုတွေနဲ့မညှိအောင်လို့ဆောင်ရွက်နိုင်ဖို့အမေရိကန်နဲ့တောင်ကိုရီးယားပေါင်းပြီးတော့2018ခုနှစ်တုန်းကလုပ်ငန်းအဖွဲ့တစ်ခုဖွဲ့ထားပါတယ်။နိုင်ငံတကာအရေးယူတန်ခတ်မှုတွေထဲမှာမြောက်ကိုရီးယားကိုလုံးဝခရီးမသွားရလို့တားမြစ်ထားပေမဲ့တချို့မထားပေမဲ့ဒီတချို့ခီးစဉ်တွေကပြဿနာဖြစ်နိုင်တယ်လို့တောင်ကိုရီးယားဆိုင်ရာအမေရိကန်သမ္မတကြီးကပြောပါတယ်
။တရုတ်နိုင်ငံမှာပြီးခဲ့တဲ့လကစလို့မြို့သားတူသေဆုံးပြီး40ယောက်နေထိုင်မကောင်းဖြစ်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံသူတူကိုပထမဆုံးအကြိမ်ဂျပန်နိုင်ငံမှာစစ်ဆေးတွေ့ရှိခဲ့တဲ့အကြောင်းတာဝန်ရှိသူတွေကတည်ပြလိုက်ပါတယ်။တရုတ်နိုင်ငံကရောဂါပိုးကူးစက်မှုစတင်ဖြစ်ရာဝူဟန်မြို့ကိုလည်သွားခဲ့တဲ့ဂျပန်နိုင်ငံကာနာကာဝါ KM မှာနေထိုင်သူအသက်30ဝန်းကျင်အမျိုးသားတူအဆက်မပြတ်ချောင်းဆိုးပြီးဖျက်နိုင်ရာကဆေးရုံတင်လိုက်ရတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောခဲ့တာပါ။ဆေးရုံတင်ကုသပေးခဲ့ပြီးတဲ့နောက်ပြန်လည်ကျန်းမာလာတဲ့လူနာကိုတော့ဆေးရုံကဆင်းဝင်ပြုလိုက်တယ်လို့လည်းပြောပါရယ်။ဒါဆိုရင်တရုတ်နိုင်ငံအပြင်ဘက်မှာဒုတိယမြောက်ရောဂါပိုးကူးစက်မှုတွေ့ရှိလာဖြစ်ပါတယ်။ထိုင်းနိုင်ငံကိုအလဲရောက်နေတဲ့တရုတ်နိုင်ငံသူအမျိုးသမီးတူရောဂါပိုးကူးစက်နေတာမကြာသေးခင်တုန်းကပဲတွေ့ရှိခဲ့ရလည်းဖြစ်ပါတယ်
။ဟောင်ကောင်လွှတ်တော်မှာဒီကနေ့အစိုးရအဖွဲ့အကြီးအကဲနဲ့အမေးအဖြေတွင်မှအုပ်ချုပ်ရေးမှူးကယ်ရီလမ်ကိုအတိုက်ခံနိုင်ငံရေးသမားတွေအော်ဟစ်မေးခွန်းထုတ်ခဲ့ကြပါတယ်။အတိုက်ခံအမတ်တွေကဒီမိုကရေစီလိုလာတဲ့ကြွေးကြော်သံတွေကြွေးကြော်ခဲ့တယ်လို့ဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုအစိုးရဘက်ကတုံ့ပြန်ဖို့ပြောကြားခဲ့ကြပါတယ်။ဆန္ဒပြမှုတွေအပေါ်အကြမ်းဖက်နှိမ်နင်းမှုကိုတီးခြားလုံလတ်တဲ့စုံစမ်းမှုလုပ်မှလား၊ယာရုကနေဆင်းပေးမှလားလို့အတိုက်ခံအမတ်တွေကမေးခွန်းထုတ်ခဲ့ပါတယ်။အုပ်ချုပ်ရေးမှူးလမ်းကိုသွေးဆုပ်ဖုတ်ကောင်လိုပုံစံမျိုးလုပ်ထားတဲ့ပိုစာကန်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတဲ့လွှတ်တော်အမတ်တွေကိုတော့လုံခြုံရေးအဆောင်တွေကစီဝေးခန့်အပြင်ကိုခေါ်ထုတ်သွားခဲ့ကြပါတယ်။တကယ်လို့တရုတ်အစိုးရအပေါ်သစ္စာရှိမယ်ဆိုရင်တနိုင်ငံမူနှစ်ခုထားတဲ့တရုတ်အစိုးရဘက်ကဒီစနစ်အလုပ်ဖြစ်တယ်လို့လက်ခံနိုင်တဲ့အတွက်2049ခုနောက်ပိုင်းမှာလဲဟောင်ကောင်အနေနဲ့အခုအတိုင်းလွတ်လပ်မှုကိုခံစားရမှာဖြစ်တယ်လို့ကယ်ရီလမ်ကပြောပါတယ်။တရုတ်တနိုင်ငံနဲ့ဖြစ်တယ်ဆိုတဲ့အခြေခံအောက်မှာမတူညီတဲ့စနစ်တစ်ခုကိုလက်ခံပြီးတော့ဆောင်ရွက်သွားရင်ဒီမူနဲ့ချောချောမိုးမိုးရှေ့ဆက်သွားနိုင်မှာဖြစ်တယ်လို့ကယ်ရီလမ်ကပြောကြားခဲ့ပါတယ
်။ကြာသပတေးနေ့ညပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးသွားပါမယ်။နေရာတစ်ကိုရွှေပြောင်းပြီးရပောင်90ပြည်တိုင်းနဲ့အဲ့ဒီရွှေပြောင်းနေထိုင်ရာမဲဆန္ဒနယ်မြေမှာမဲပေးပိုင်ခွင့်ရှိတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဤဥပဒေကိုပြန်ပြင်ဆင်ပေးဖို့တိုင်းရင်းသားပါတီတချို့ကတောင်းဆိုနေကြပါတယ်။ရွှေပြောင်းနေထိုင်သူတွေဟာသူတို့ယာယီပြောင်းရွှေ့နေထိုင်တဲ့အဲ့ဒီဒေသကိုကိုးစားမပြုသလိုနောက်ပိုင်းမှာလည်းမညီမျှမှုတွေမကျေနပ်မှုတွေဖြစ်လာနိုင်လို့ဒါကိုပြန်ပြီးတော့တုံ့သက်ပေးဖို့တောင်းဆိုနေကြတာပါ။ဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြမှာပါရှင်
။ငါးချိန်မြောက်ပြင်ဆင်ထားတဲ့ရွေးကောက်ပွဲနေဥပဒေမှာရွှေပြောင်းနေထိုင်တဲ့သူတွေရဲ့မဲပေးပိုင်ခွင့်ကိုနေထိုင်ပြီးရပောင်90ပြည်တာနဲ့မဲပေးနိုင်တဲ့ဆိုရဲ့အချက်ပေါ်မှာတိုင်းရင်းသားပါတီတွေကစိုးရိမ်နေကြပါတယ်။ခေတ္တပြောင်းရွှေ့နေထိုင်တဲ့သူတွေဟာသူ့မူလနေရက်အတွက်သာမဲပေးသင့်ပြီးဒေတာအသိအတွက်ကိုစားမပြုနိုင်ဘူးလို့ကချင်ပြည်နယ်ပြည်သူ့ပါတီဒူဥက္ကဋ္ဌဥက္ကွမ်ကောင်အောင်ခန်းကပြောပါတယ်
ဒီပေါင်း180တော့မှကျွန်တော်သဘောမချူနိုင်တဲ့ဥစ္စာကိုရပေါင်း90လောက်လိုက်တော့ကျွန်တော်ပူမှဒီဟာကိုတော့လုံးဝသဘောမချူနိုင်ဘူးဘယ်လိုမျိုးပုံစံမျိုးနဲ့ပဲလုပ်မယ်ဆိုရင်ကျွန်တော်မညီညာမှုတွေနဲ့ဖြစ်လာတယ်မချေနပ်မှုတွေနဲ့ဖြစ်လာတယ်နောက်ချိုးဆက်ပြီးအမြင်ကြီးဖြစ်လာတယ်ဒါကြောင့်ဒီဟာတော့အများကြီးကျန်ထူးတက်ဖို့လိုရဲ့ဒီစစ်ဖို့လိုရဲ့
ကချင်ပေါင်းစည်းပါတီဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ချင်းပေါင်းစည်းပါတီဖြစ်တဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD က Kayin Amyuda Democratic Party, KNDP, Moni Nyue Party, MUPNE, Kayabine Democratic Party, KSDP, Sae, Tainda Party, Gazan Duha, Di Piatanago, Manega Tizemaga Sabi, Sunui Nijara, Piabade. Moni Nyue Party, MUPE, Trimpan Jai Tangokan, Nine Lai Tamagale, Shibyan Lodariha, Jai Nitanya Dui Piedetua, Toro Yashi Nia Titaga Kuzale Langu Yichaha, Diamia Tamu Mishibulo, Fuyo Yego Kulu Piobade. ဒီကောက်ခရရကိုကျေနော်ကိုစားကြည့်မှုတဲ့ပတ်သက်ပြီးလေးကိုထုတ်ပြရရှိပါတယ်။ဘုရားနေရေးတိကြပါစေ။ဒီထိုင်နေကိုကျေနော်ကိုသူတို့ရောက်ကြည့်နေတဲ့နေရာကနေသူကျေနေသေးတယ်ဆိုတော့သဘောထား။ဒါပြင်တိုင်းသားပါတီတွေရဲ့ဒီသဘောထားကိုပြောင်းစုလှစ်တော်တိုင်းသားရေးရာကော်မတီကိုစာနဲ့တင်ပြဖို့စီစဉ်နေရလို့လည်းပြောပါတယ်။ဒီနေဦးတွေဟာတိုင်းသားတွေရဲ့အခွင့်အရေးကိုချိုးဖောက်နေတယ်လို့ဖြစ်ကြောင်းမြင
တာဆိုရင်မြန်မာသားတာပေါ့နော်သူတို့ကြားရတဲ့ဒါလက်ရှိအစိုးရအနေနဲ့ကပိတ်ဆတ်လုပ်တာမဟုတ်ဘူးပါတီတိုင်းသားပါတီတွေမှခါမရဘူ
းမကြခင်ဂျပန်အတွင်းလည်းဒီတိုင်းသားပါတီတွေရန်ကုန်မှာထပ်တွေ့ဆုံမှုရှိပြီးဒီကိစ္စကိုဆွေးနွေးသွားဖို့ရှိပါတယ်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ဟာ2019အောက်တိုဘာ3ရက်မှာအမိန့်ထုတ်ပြန်ချက်55မြင်းဆောင2019နဲ့ပြစ်စမအကြိမ်မြောက်ရွေးကောက်ပွဲဆိုင်ရာဤဥပဒေပြင်ဆင်ခဲ့ပြီးပုံမှန်30မှာအနည်းဆုံးရပောင်း180ထက်မနည်းဆိုရဲစာသားအစားအနည်းဆုံးရပောင်း90ထက်မနည်းဆိုရဲစာသားကိုပြင်ဆင်ခဲ့ရာဖြစ်ပါတယ
်ကုစော်ထက်ပြောပြသွားခဲ့တာပါရှင်အခုတခါတော့ချင်းတိုင်ရင်သာစေဘေးရှောင်မိသားစုဝင်တွေအတွက်ဒေါခင်ဂျီဖောင်ဒေးရှင်းကနေရာထိုင်ခင်းစီစဉ်ပေးနေတဲ့အခြေအနေကိုနားဆင်ကြရပါမယ်မြန်မာစစ်တပ်နဲ့အစိုးရရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားစစ်ရေးတင်းမာမှုတွေကြောင့်လုံခြုံရေးအရာချင်းပြည်နယ်ပလောဝမြို့နယ်မှာညမထွက်ရအမိန့်ထုတ်ပြန်ထားဆဲဖြစ်ပြီးဒေသတွင်းကစစ်ရှောင်တွေဟာလည်းနေထိုင်ဖို့ရောစားနပ်ရိက္ခာခက်ခဲအတွက်ပါကြုံနေရပါတယ်။ဒီစစ်ရှောင်တွေနေထိုင်ရေးအတွက်ချင်းပြည်နယ်အစိုးရအဖွဲ့ကဒေါခင်ဂျီဖောင်ဒေးရှင်းရဲ့အကူအညီနဲ့ထန်တလန်မြို့နယ်ထဲမှာနေအိမ်တွေဆောက်လုပ်ပေးနေသလိုပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလည်းလုပ်ပေးနေပါတယ်။ဒီအခြေအနေကို VOE မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်။
တိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေချင်းပြည်နယ်ပလောဝမြို့နယ်ဆွဲမှာရှိတဲ့ကုန်းပြင်ကင်းတလင်းပီတောင်ရင်ခံဝနဲ့ဆက်လိုက်ဝကျေးွာတို့ကဒေသခံ600ကျော်တို့ဟာ2019ခုနှစ်နဲ့2018ခုနှစ်ကတည်းကစစ်ရေးပြည်ပကကြောင့်မိစာကျေးွာကိုစစ်ပေးသိမ်းချောင်နေထိုင်ခဲ့ကြတာဖြစ်ပါတယ်လက်ရှိမှာပလောဝမြို့နယ်ကမိစာကျေးွာစစ်ချောင်စခန်းမှာစစ်ချောင်ဥယျာဉ်900ဝန်းကျင်လောက်ကျန်ရှိနေဆဲဖြစ်ပြီးစစ်ချောင်တွေတမကဒေသခံရွာသားတွေပါစားရေးသောက်ရေးအတွက်အ धिक ဆန်ခက်ခဲဖြစ်နေတယ်လို့မိစာကျေးရွာအုပ်ချုပ်ရေးမှူးဦးဝေလောကပြောပါတယ
်ဒီလိုဆောင်ရေးလို့မဟုတ်ဘူးအခုဒေသခံရပြည်သားတွေဒီလိုပဲစားရေးနေတဲ့ဒီကမှဖြစ်လို့ကျဲလဲနေတယ်လေခြေတဲ့လူပါဟိုတရားမပြရဘူးလားခုစေဒီမှာတက်နေရတယ်
ပလောဝမြို့နယ်မိစာကျေးရွာကြားကြီးလေကျေးရွာမှာရခိုင်လက်နက်ကိုင်အေဖွဲ့ကခြေပြုထားလို့စံသေးယူရမှာလဲအေဖွဲ့ကစိမ့်စီမှာကြောက်နေကြရတယ်လို့ဆက်ပြောပါတယ်ပလောဝမြို့နယ်မှာလုံခြုံရေးအခြေအနေရညမထွက်ရမိတ်ပုံမှ144ကိုဇန်နဝါရီလ9ရက်နေ့ကစပြီးတော့တက်တန်းနှစ်လထပ်ထိုးထားတာဖြစ်ပါတယ်ဒီလိုညမထွက်ရမိတ်ကိုထုတ်ပြန်ထားတဲ့အတွက်ဒေသခံပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေထိခိုက်နစ်နာမှုရှိနေတယ်လို့မြို့ခံကုံတင်ကုံချလုံသမားကိုကျော်ခိုင်ကပြောပါတယ
်လက်လို့လက်သာကုန်တင်ကုန်ချဒီကျောက်တော်ကနေပလဲဝါလှမ်းချင်းနေတဲ့အိမ်မှာပစ္စည်းတွေပါတဲ့သူတွေကချက်ချင်းကိုချလို့မရဘူးတစ်လေက၃နိုင်ခွဲ၄နိုင်လောက်မှရောက်တယ်ကျွန်တော်တို့ပလဲဝါကိုကျောက်တော်ကနေရောက်ရရှင်မှာကုန်ပစ္စည်းတွေကိုဓာတ်ပို့လို့မရဘူးလက်လုံးသမားတွေကနေတွေ့နေတာမကိုက်ဘူးဖြစ်တာပေါ့တောင်ယာအခင်းနဲ့လုပ်တဲ့သူတွေလည်းတောင်ယာတွေကိုတွားလို့မရဘူးတွားဖောက်ပြီးတော့စားနေရတဲ့သူတွေလည်းတိုးထည့်ဝင်လို့မရဘူးဆိုတော့တော်တော်လေးတော့ဖြစ်ဖြစ်ရှိတယ်ပေါ့
ဒေသတွင်းလုတ်ကန်စင်မပြေကြတဲ့ပြင်စာနာရိတ်ခါသွက်ပါခက်ခဲတွေ့နေရတဲ့ချင်းမြင့်နယ်တောင်ပိုင်းပလဝမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ရဲ့စိုက်ပွဲတွေကလည်းအခုထိမရဆဲသေးသလိုစစ်ရှောင်ဥယျကလည်းတိုးပွားလာနေတာပါဒီလိုနေရာကနေတိမ်းရှောင်နေကြရတဲ့စစ်ဘေးရှောင်ပြည်သူတွေနေထိုင်ဖို့ချင်းမြင့်နယ်ဆိုရကသောခင်ကြီးဖောင်ဒေးရှင်းကူညီနဲ့သန္တလမြို့နယ်တီကီးရွာမှာနေအိမ်လုံး90စောက်ပေးနေတယ်လို့ဖောင်ဒေးရှင်းရဲ့မှုဆောင်ညွှန်ကြားရင်းမှုဦးမိုးစောဦးကပြောပါတယ်
ကျွန်တော်တို့ချင်းပြည်နယ်ထန်တလန်မြို့နယ်မှာပါမယ်။အတီကီရဒီမှာဘူး WG Foundation နဲ့ပြည်မှာအိမ်အလုံး50ဒီစစ်ဒေချောင်းဒီကဆော့လုပ်ပေးနေတာရှိပါတယ်။ လည်းမျိုးနဲ့ကနေပြီးတော့သူတို့ဒီစေဘေးရှောင်တဲ့အဖွဲ့ပေါ့နော်အထူးသဖြင့်မိသားစုကနေပြီးတော့စေဘေးရှောင်တချို့ကနေပြီးတော့အဲခရဏမျိုးနဲ့တိကြီးပါဟိုအကြောင်းရှိလာကြတဲ့ဆွေတဲ့နဲ့တည်အဲဒီစေဘေးရှောင်ခွဲနဲ့ပတ်တွေ့ရပေါ့နော်ကျွန်တော်တို့ကိုရှင်းပြတယ်ဆိုတော့ကလည်းအခုဒီတောင်းလို့ပေါ့နော
်စစ်ရှောင်တွေအတွက်နေအိမ်ကိုဒီဇင်ဘာ15ရက်နေ့ကစတင်တည်ဆောက်ခဲ့ရပြီးလာမယ့်မန္တလေးဆန်းပိုင်းမှာပြောင်းရွှေ့ခြေချနေတိုင်းဖို့ရထားပါတယ်တော်ခင်ကြီးဖောင်ဒေးရှင်းကအိမ်လုံး50အတွက်ဖြည့်စစ်မီများရရှိနိုင်ရေးအတွက်ဆူလာပြားတွေထောက်ပပေးဖို့စီစဉ်ထားတယ်လို့စုစုပေါင်းကြံ့ငွေ3,000ကျော်ရထားပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ15ရက်နေ့ကပလက်ဝါမြို့နယ်မိစာကျေးရွာကစစ်ရှောင်ပြည်သူဘွန်မြို့နယ်စုအင်အားစု20လူရည်စရာကျော်တို့ကချင်းပြည်နယ်စိုးရဖွဲ့စီစဉ်တဲ့ဒီကီကျေးရွာမှာရှိတဲ့အိမ်လုံး20မှာပြောင်းရွှေ့ခြေချခဲ့ကြပြီးဖြစ်တယ်လို့နောက်ထပ်ပြောင်းလို့တဲ့စစ်ရှောင်တွေနေထိုင်ရေးအတွက်နေအိမ်တွေကိုထပ်မံဆောက်လုပ်ပေးတာဖြစ်ပါတယ်ပြန်လည်ထူထောင်ရေးအတွက်လည်းမိစာစစ်ဆောင်စခန်းကနေတီကီကျေးရွာကိုပြောင်းရွှေ့လာတဲ့စစ်ဘေးရှောင်ပြည်သူတွေအတွက်ချင်းမြင့်နယ်ဆွေရကနေကုန်းမြင့်လေယာတောင်ရဆိုင်ဖို့မြေက350ခွဲဝေပေးမယ်လို့အစိုးရဖွဲ့ဝန်ကြီးပေါင်လုံးမင်းထံကပြောပါတယ
်။ကုန်းမြင့်လေယာနဲ့အက300ကျော်ထောက်ပါတာရှိတယ်။အလုတ်ကိုင်တော့စက်ကြီးပါနေလို့လုံးရတယ်
ပလဝါမြို့နယ်တွင်းမှာမြမသမတော်နဲ့ရခိုင်လက်နက်ကန်အေအဖွဲ့တို့ကြားစိုက်ပွဲတွေဆက်ဖြစ်နေတယ်လို့ဒေသခံရွာသားတွေမိုင်းနှမိတာဘယ်သူဖမ်းသွားမှမသိပဲဖမ်းဆီးခံရတာတွေတပ်ဖြတ်ခံရတာတွေနဲ့လုံခြုံရေးလုံးဝမရှိပဲဖြစ်နေတယ်လို့ချင်းလူခုရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ချင်းမြင့်နယ်ပလဝါမြို့နယ်ထဲမှာရခိုင်လက်နက်ကန်အေအဖွဲ့နဲ့မြမစစ်သားတို့ကြားစိုက်ပွဲကြောင့်စစ်ရှောင်နေရတဲ့ဥယျာဉ်3,000နဲ့အထက်မှာရှိနေတယ်လို့ချင်းမြင့်နယ်အစိုးရတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ကိုနိုင်ကိုရင်သတင်းပေးပို့ခဲ့တာပါရှင်အခုလူကုန်ကူးမှုသတင်းတစ်ပုဒ်ကိုအလှည့်ပေးကြပါမယ်ထိုင်းနိုင်ငံမဲဆောက်မြို့ကိုသွားတဲ့အဝေးပြေးလမ်းမပေါ်မှာမြန်မာနိုင်ငံသား6ဦးကိုလူမှောင်ခိုးပွဲစားတွေက highlight ကတစည်းရဲ့ရေတိုင်ကီအောက်မှာဖွက်ပြီးတယ်လာတာကို January 15ရက်မနေ့တုန်းကဖမ်းမိခဲ့ပါတယ်နောက်ထပ်လည်းဘန်ကောက်သွားမဲ့ကားပေါ်မှာ9ယောက်ထပ်ပြီးတော့ဖမ်းမိပါတယ်ဒီအကြောင်းထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်ဒေသတွင်ရာဇဝမှုပပျောက်ရေးမူရစေဝါနဲ့တရားမဝင်ပစ္စည်းတည်ဆောင်မှုတွေကိုနှိမ်နှင်းဖို့တိုးမြင့်လှုပ်ဆောင်နေတဲ့တပ်ခရိုင်ရဲတပ်ဖွဲ့လဝကရဲနဲ့နေကြောင်တပ်ဖွဲ့ဝင်တွေပါဝင်တဲ့ပူးပေါင်းအဖွဲ့ဟာမဲဆောက်တပ်ခရိုင်တော်လမ်းမကြီးဖြစ်တဲ့ပွင့်ဟင်ဖွန်စစ်စေးရေးထိပ်မှာလူမောင်ခိုးတွေတင်သွင်းလာတဲ့မြန်မာနိုင်ငံသား၁၂ဦးကိုဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။မဲဆောက်ဘက်ကနေပလတ်စတစ်ရေစီပိုင်းတွေတင်ဆောင်လာတဲ့ Mitsubishi Highlight ကားတစ်စီးဟာစစ်စေးရေးထိပ်ကိုရှောင်ကွင်းပြီးတခြားလမ်းဘက်ကိုမောင်းပြေးတာကြောင့်စစ်စေးအဖွဲ့တွေကလိုက်လံဖမ်းဆီးခဲ့ရကနေအဲ့ဒီကားရဲ့ရေတံကြီးအောက်မှာဖွက်ပြီးခေါ်ဆောင်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းမိခဲ့တယ်ဆိုပြီးမဲဆောက်အခြေစိုက်ရောင်ကြည်ဥလို့သမားဖွဲ့ရဲ့ရုံးတာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ်
။ဒီရေတံကားရဲ့အောက်မှာဒီမြန်မာဗီဇာတွေကိုတည်ဆောင်လာတဲ့လူမဟုတ်တည်ဆောင်လာတဲ့ကားကိုဖမ်းပြီးရဲပထမတစည်းပေါ့နော်။အဲ့မှာပထမတစည်းမှာရေတံကားရဲ့အောက်မှာဖမ်းမိတာယောက်ျားလေးအမျိုးသား3ယောက်အမျိုးသမီး3ယောက်6ယောက်ပေါ့နော်။နောက်ဒုတိယအိုက်ကားရဲ့နောက်မှာလိုက်ရတဲ့ကားမှာကျတော့ဒုတိယကားမှာကျတော့အမျိုးသမီး3ယောက်အမျိုးသား2ယောက်ပေါ့5ယောက်ပေါ့နော်။အားလုံးအစုစုပေါင်းမယ်ဆိုကားတစ်စီးမှာ17ယောက်ပေါ့နော်။လူပေါင်းလူသမားတွေကဒါဒီနေဆက်ကနေချမ်းမြမနေဆက်ဘက်ကနေပြီးတော့ဝင်းဆောင်ဘက်ကနေပြီးတော့ကျတော့ဒါကောက်အတွန်းပိုင်းပေါ့နော်။ဘာအတွန်းပိုင်းကိုပို့ပြီးတော့ပို့ပြီးပို့တော့ကိုတယောက်ကိုဘက်ပေါင်း1000လောက်ယူပြီးတော့ပို့တယ်ဆိုပြီးတော့ဒီမှာထိုင်ရနေပြီးတော့ဖမ်းဆီးရမိတဲ့ေချားဆောင်ဟိုဥစားတက်ကဘုံဘူးဆာစဝတ်ဆာဖော်ကနေပြောထားတာရှိတယ်ဗျာအမကြီ
းထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့ထိုင်းကိုအလုပ်လုပ်ဖို့သွားကြတဲ့မြန်မာနိုင်ငံသားတချို့ဟာအလုပ်ကံရဖို့အတွက်အခကျေးငွေပေးလှူဆောင်ကြပေမဲ့လူပို့ဆောင်တဲ့ကုမ္ပဏီတွေဘက်ကစာချုပ်ပါစီကံအတိုင်းမဟုတ်ပဲတခြားနေရာတွေကိုပို့ဆောင်ပေးတာမျိုးတွေခံရတတ်တဲ့အပြင်သူတို့ပို့ပေးတဲ့နေရာမှာအလုပ်တင်မရပဲအဆင်မပြေတာတွေဖြစ်လေရှိပါတယ်။ဒါကြောင့်အလုပ်ကံရဖို့အတွက်လူမောင်ခိုးသမားတွေကိုငွေပေးပြီးတရားမဝင်ဒီလိုနီးလန်းနေနဲ့ဝင်ရောက်လေရှိတယ်လို့လည်းဦးမိုးကျော်ကဆက်ပြောပြပါတယ်
။ပြောမယ်ဆို MOU နဲ့ချိတ်ဆက်မယ်ဆို MOU လုံးဝန်းစင်ကြီးကနည်းနည်းရှုပ်ထွေးတဲ့အခါကျတော့ရှုပ်ထွေးရပြီးရှိလို့ရှိရင်သူတို့သွားခြင်းတဲ့တက်ကီအေရီးယားကိုဟိုနောက်ဆုံးဟိုပို့ဆောင်မယ့်နေရာမျိုးတွေကိုမဟုတ်ခွဲနေအခြားဒီတို့အေဂျင့်တွေကရွေးချယ်ထားတဲ့နေရာမျိုးတွေရောက်တဲ့ပုံမှာလည်းလူသမားတွေကဆက်လာပါလိမ့်မယ်အလုပ်တစ်ခုဝင်ရောက်လာတဲ့လူတွေကနေပြီးတော့ဒီလူမောင်လူမတွေနဲ့ချိတ်ဆက်တဲ့လူတွေကိုကျွန်တော်တို့ကအဲ့လိုယူဆလို့ရပါတယ်အမ
ထိုင်းနိုင်ငံပိုင်းနေဖန်စီရမိတဲ့ကားတစ်စီးပေါ်ကနေမြန်မာ၁၂ဦးကိုရောသူတို့ကိုခေါ်ဆောင်လာတဲ့လူမောင်ဟိုသမားတွေကိုပါဆက်လက်စစ်ဆေးပြီးအရေးယူသွားမှာဖြစ်ကြောင်းကိုလည်းထိုင်းရဲတွေကပြောပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် တရားတူကလည်းလျှော့ချလိုက်ပြီးအစိုးရဆုံးတရားသတိအဆင့်ကိုတတ်မှတ်ထားတာပါအခုလိုမျိုးတရားသတိကိုအဆင့်လျှော့ချတတ်မှတ်လိုက်ရတာဟာလူပုံကုန်းပတ်ကြောက်ရေးဆိုင်ရာအနေဆုံးတတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရဘက်ကလုံဆောင်နိုင်ခြင်းမရှိတယ်လို့ဒီလိုပြည့်မီဖို့အတွက်တိတာတဲ့လုံဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်လို့လည်းအစီရင်ခံစားရဲမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ
ထားပါရှင်အခုတရုတ်နဲ့အမေရိကန်ကုန်သွယ်ရေးသတင်းလှသဘောကိုနားဆင်ရပါမယ်တရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ကြားပထမအဆင့်ကုန်သွယ်ရေးသဘောတူညီချက်ရယူနိုင်ခဲ့တာဟာကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားကုန်သွယ်ဆက်ဆံမှုတွေရေရှည်တိစောက်သွားနိုင်မဲ့ကြီးမားတဲ့ခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်းသမ္မတထရမ့်ကဂုဏ်ယူပြောပါတယ်တရုတ်ဟာအမေရိကန်လယ်ယာထွက်ကုန်တွေကိုအများဆုံးဝယ်နေတဲ့နိုင်ငံဖြစ်ပါတယ်။ဒါကြောင့်အခုပထမအဆင့်သဘောတူညီချက်ရလိုက်တဲ့အပေါ်မှာအမေရိကန်လယ်သမားတွေကကြိုဆိုကြပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းဒီသဘောတူညီချက်ကိုဘလို့အကောင်ထည့်ဖော်မလဲဆိုတဲ့အပေါ်စိုးရိမ်မှုတွေရှိနေတဲ့အကြောင်းအီလီနွိုင်းပြည်နယ်ကလယ်ယာစိုက်ပျိုးရေးခြံတစ်ခုကိုတွားရောက်သတင်းယူခဲ့တဲ့ Kane Farabog ရဲ့သတင်းပေးပို့ချက်ကိုမှခင်ပြူတွေကပြောပြမှာပါရှင်
။အီလီနွိုင်းပြည်နယ် Princeton မြို့အပြင်ဘက်မှာစိုက်ပျိုးရေးလုပ်ကိုင်နေတဲ့ Evan Horton ကတော့ပြီးခဲ့တဲ့နှစ်မတ်လတီးနံတွေစိုက်ပျိုးချိန်မှာပဲပိဆက်ကိုမစိုက်တော့ဘူးအရေးစွန်ဆုံးဖြတ်ခဲ့လို့ပြောပါတယ်တရုတ်နယ်ကုန်သွယ်ရေးစစ်ပွဲအပြန်အလှန်အခွန်စီးကျက်မှုတွေကြားမှာသူ့ရဲ့တီးနံတွေအရှုံးပေါ်ခဲ့တာကြောင့်ပ
ါ No beans is here for us after about 3 months
ဘာပဲမှမစိုက်တော့ပါဘူးကုန်သွယ်ရေးစစ်ပွဲ3လလောက်ကြာမှာသမရကရေရှည်ရီမှန်းချက်တွေချမှတ်ဆောင်လာတာရှင်းပါတယ်ဒီတော့ကျွန်တော်နဲ့ကျွန်တော်အဖေတိုင်ပင်ရတယ်ပြောင်းမှုတိုးဆိုက်ဖို့ပဲကျွန်တော်တို့ဆုံးဖြတ်ပြစ်တယ်
အဲ့ဒီလိုပဲပဲပိဆက်မဆိုင်တော့ဘူးဆုံးဖြတ်ပြီးတော့တနည်းအကြာပြောင်းမှုတွေလည်းရိတ်သိမ်းပြီးလို့တလအကြာဒီကနေ့မှာတော့သူ့အတွက်နောင်တရစရာမရှိခဲ့ပါဘူးလို့ Horton ကပြောပါတယ
် For harvestability this wet fall and late fall corn was like
ဆိုစုပြီးတော့အဝင်နောက်ကျခဲ့တဲ့ဆောင်းဦးမှာပြောင်းမှုရေးရတာကပဲရေးရတာထက်အများကြီးပိုလွယ်ပါတယ်မှားမှားမှန်မှန်ကုဆုံးဖြတ်ချက်အတွက်ကြီးနေပါတယ
်ဒီနေ့အတွက်တီးနံစိုက်ပျိုးတာတွေပြန်ဆဖို့ကတော့အလားအနည်းငယ်လိုပါသေးတယ်ဒီနှစ်မှာတော့အပြောင်းလဲလုပ်မယ်လို့ Horton ကပြောပါတယ
် We're going to move back to some beans now that the market's hanging in the mid $9 range rather than
ပဲတချို့ပြန်ဆိုင်ပါမယ်ဒီကလေးတနည်းကျော်ကပဲသတင်းစာကို9ဒေါ်လာနဲ့အောက်ရောက်သွားခဲ့ပြီမယ်အခုက9ဒေါ်လာဝန်းကျင်ကိုဈေးပြန်ပေါက်ပါတယ်ဒီဈေးအတိုင်းဆိုရင်တော့အများရလိမ့်မယ်လို့ယူပါတယ
်အမေရိကန်နဲ့တရုတ်အကြားပထမအဆင့်ကုန်သွယ်ရေးသဘောတူညီချက်ကြောင့်အခုလိုပဲပိဆက်ဈေးပြန်တက်လာတာပါတရုတ်ဘက်ကကုန်သွယ်ကုန်လျှော့ချပေးပြီးအမေရိကန်လယ်ယာထွက်ကုန်တွေကိုလက်ရှိနှုန်းထက်တိုးဝယ်ဖို့သဘောတူလိုက်ကြပါသမ္မတဒေါ်နယ်ထရမ့်ကတော့နှစ်စဉ်ဒေါ်လာ40ဘီလီယံလောက်အထိဝင်ငွေရလာမယ့်အကြောင်းပြောပါရယ်ဒီသတင်းက Horton တို့လူလဲသမားတွေအတွက်ဝမ်းသာစရာပ
ါ I'd say overjoyed to hear some positive news
ဒီလိုမျိုးကောင်းသတင်းကြားရတာကျွန်တော်ရန်ဝမ်းသာတာပေါ့ဗျာဒါပေမဲ့လည်းသတိထားအကောင်းမြင်တယ်လို့ပြောရင်တော့အမှန်ဆုံးဖြစ်မှထင်ပါတယ
် Illinois Layer Site Review ဘီရိုကအကြီးအကဲစီးပွားရေးပညာရှင် Mike Doherty ကလည်းသတင်းနဲ့အကောင်းမြင်တာမှန်တယ်လို့ပြောပါရယ်
There's doubt out there whether they can reach 40 billion that would be a big increase because to get the 40
ဒေါ်လာ40ဘီလီယံအထိရပါမလားဆိုတဲ့တန်တရားရှိနေပါတယ်အဲ့လောက်ထိရဖို့ဆိုတာပဲပိဆက်တွေအများကြီးထပ်တိုးဆိုင်ရမှာပါအဲ့ဒီအတိုင်းဆိုရင်တရုတ်အနေနဲ့ဘရာဇီးနိုင်ငံကဝယ်နေတဲ့ပဲပိဆက်တွေကိုပါရှော့ချပြီးအမေရိကကပဲပမာဏအများကြီးတိုးဝယ်ရမှာလို့ဖြစ်သွားပါတယ်တရုတ်ကအဲ့လိုလုပ်ပါမလားသိတော့လက်တွေ့မကြပါဘူး
ဒါပေမဲ့ဒီချိန်ထဲမှာလည်းတရုတ်ရဲ့လူဦးရေတိုးပွားမှုနဲ့လူလက်တန်းစားဦးရေတိုးလာတာတွေကအမေရိကန်ကကောက်ပဲသီးနှံတွေပိုလိုအပ်လာတာအမှန်ပဲလို့ဒိုဘာတီကပြောပါတယ်
။ That's what was driving demand before. It wasn't a trade agreement with China. It was simply their market
security. ဒါကတရုတ်ရဲ့အဓိကဝယ်လိုအားကြောင့်ပါ။အမေရိကန်နဲ့ကုန်သွယ်ရေးသဘောတူညီချက်နဲ့တော့မဆိုင်ပါဘူး။အမေရိကန် Illinois ပဲပိဆက်တွေကိုတရုတ်ကဝယ်တယ်ဆိုတာဈေးကွက်လိုအပ်ချက်ကြောင့်ပါ။ဒီလိုဈေးကွက်ကဆုံးဖြတ်တဲ့ဝယ်လိုအားမျိုးပဲပြန်ဖြစ်စေချင်ပါတယ်။
Horton ကလည်းတရုတ်နဲ့စီးပွားရေးပြန်လုပ်ချင်တဲ့အသူပါအခုပထမအဆင့်သဘောတူညီချက်အရသူစိုက်ပျိုးတဲ့ပြောင်းမှုနဲ့ပဲပိဆက်တွေဒီနှစ်မှာပိုရောင်းရနိုင်ပွဲရှိပေမဲ့လို့တေချာပေါက်ပြောနိုင်တာမျိုးတော့မဟုတ်သေးပါဘူ
း We still know there's a delicate balance here and China's
three tar ထိမိကင်တွေ့ရမယ့်အခြေအနေတွေရှိနေတုံးပဲဆိုတာကျွန်တော်တို့သိရတယ်တရုတ်ဟာတရုတ်ပါပဲဆိုတော့ဒီခိုင်မာတဲ့လက်စုပ်လက်ကင်ရလက်တချို့မြင်ရမှာပဲစိတ်အေးရမှာပါ
Horton ကတော့တရုတ်နဲ့အမေရိကန်ကြားရေရှည်ခိုင်ပြဲတဲ့နောက်ဆုံးအဆင့်သဘောတူညီချက်အတည်ပြုနိုင်ဖို့မျှော်လင့်နေတာပဲဖြစ်ပါတယ်ရှင
်။ Market Tree ပြောပြသွားတာပါရှင်။ကျမတို့ VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးလို့လည်းနားဆင်လို့လည်းတည်တခြင်းတွေတောင်းယူလို့လည်းဆိုရင်စာရိတ်လိပ်စာက VOE American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်155ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ကြရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုအရင်ဆုံးနားဆင်ရဖို့ရှိပြီးကိုဝင်းမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကြမ်းမရေးအစီအစဉ်မှာ
Prevention ကတိတ်ရေးကြီးတယ်ကျွန်တော်နိုင်ငံက Resource Limited နိုင်ငံဆိုတော့ဒီ Prevention မှာဘာတွေလုပ်နိုင်လဲဆိုတော့အောင်မြင်လို့နေတာ liver cancer တို့ကို hepatitis B vaccination
ကန်ဆာရောဂါကိုဘယ်လိုကုသတင်တယ်လဲဆိုတာကန်ဆာအထုကုသမားတော်ကြီးနဲ့ဆွေးနွေးမေးမြန်းထားတဲ့အပိုင်းနှစ်ကိုနားဆင်ရမှာပါနောက်ပိုင်းမှာတိုင်းရင်းသတင်းလွှာအစီအစဉ်လည်းနားဆင်ရပါမယ်ရှင်အခုရင်ဆုံးတော့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်မြမသဘာဝဓာတ်ငွေကိုငွေရင်းနဲ့အတက်ပညာအားကောင်းတဲ့နိုင်ငံခြားကုမ္ပဏီတွေကထုတ်ယူရောင်းချနေကြပါတယ်အစုရှယ်ယာပိုင်းနဲ့မြမအစိုးရကလည်းအခကျေးငွေရပါတယ်ပြည်တွင်းထွက်ဓာတ်ငွေကိုနိုင်ငံခြားရောင်းပြီးနိုင်ငံခြားကဓာတ်ငွေရေကိုဝယ်ယူမဲ့အစီအစဉ်အကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တူတင်ပြထားပါရရှင
်။လောကရဲ့ဓာတ်ငွေ2018ခုနှစ်ဇန်နဝါရီလမှာသဘာဝဓာတ်ငွေ3မဲ့ရက်စစ်ဓာတ်အားပေးစက်ယုံ4ယုံစောက်ဖို့စီစဉ်နေကြောင်းအစိုးရကကြေညာပါတယ်။တရင်းနိုင်တိုင်းကကံပေါက်ဧရာဝတီတိုင်းကမီးလောင်ကြိုက်ရန်ကုန်ကအလုံးမြုပ်နေတဲ့ရခိုင်ပြည်နယ်ကြောက်ဖြူမှာမီဂါဝတ်အများကြီးထုတ်နိုင်မဲ့လက်စစ်တအားစက်ရုံတွေတိဆောက်ပြီးမဟာဓာတ်အားလိုင်းကိုအားပြည့်ဖို့ရည်ရွယ်ပါလေတဲ့အဲ့ဒီတဲကစက်ရုံ3ရုံအတွက်လိုအပ်တဲ့ဓာတ်ငွေကိုနိုင်ငံရကတင်သွင်းမယ်လို့ဆိုပါတယ်ဒါပေမဲ့နှစ်နှစ်သာကြာလာတဲ့လုပ်ငန်းစတာမတွေ့ရဘူးလို့မီဒီယာတွေမှာရေးကြပါတယ်မြမကားတော်မှာနိုင်ငံခြားကုမ္ပဏီတွေတွေ့ရှိတဲ့သဘာဝဓာတ်ငွေကိုနိုင်ငံခြားကုမ္ပဏီကပဲထိုင်းနယ်တရုတ်ကိုရောင်းချနေပါတယ်။ဗမာအစိုးရကနှစ်စဉ်ဒေါ်လာတန်း3,000လောက်ပေးပါတယ်။ဒါကြောင့်ဒီပြည်မှာဓာတ်ငွေလိုတလောက်မရနိုင်ပါဘူး။ဒေါ်လာတန်းပေါင်း1,000ချီပြီးရင်းနှီးမြှုပ်နှံထားတဲ့နိုင်ငံခြားကုမ္ပဏီတွေဟာသူတို့လိုချင်တဲ့ဈေးရမှာသာသူတို့ထုတ်ယူတဲ့ဓာတ်ငွေကိုရောင်းပါတယ်။သဘောတူတဲ့အရာဓာတ်ငွေတင်ပို့ပေးတာမို့ထိုင်းနယ်တရုတ်ကိုလျှော့ရောင်းလို့မရပါဘူး။ဒီရင်းသုံးအတွေ့ဓာတ်ငွေလိုရင်ကိုရောင်းတဲ့ဓာတ်ငွေကိုပြန်ဝယ်ရပါလိမ့်မယ
်။ဒါလည်းအပြောလွယ်သလောက်လက်တွေ့လောက်ရတာခက်ခဲပါတယ်။တရုတ်နဲ့ထိုင်းကသဘောတူဖို့လည်းလိုအပ်ပါတယ်။ဒါကြောင့်ဓာတ်ငွေသုံးလျှက်စစ်ဓာတ်အပိစက်ယုံကြီးတွေအတွက်ဓာတ်ငွေရေကိုနိုင်ငံခြားကတင်သွင်းမယ်လို့မြန်မာအစိုးရက2018မှာကြေညာပါတယ်။သဘာဝဓာတ်ငွေကို centigrade -160 အထိအေးခံလိုက်ရင်အရေးဖြစ်သွားပြီးအစပေါင်း600ကျုံသွားတာကြောင့်တည်ယူပို့ဆောင်ရတာလွယ်ကူသွားပါတယ်။ဒါကြောင့်သဘာဝဓာတ်ငွေကိုအရေးအဖြစ်အသွင်ပြောင်းပြီးရောင်းဝယ်တဲ့လုပ်ငန်းခေစားလာပါတယ်။ဓာတ်ငွေထုတ်ယူရတာနဲ့အရေးအဖြစ်အသွင်ပြောင်းတဲ့အတတ်ပညာမြန်မာနိုင်ငံမှာမရှိသေးပါဘူး။ရှင်းရှင်းပြောရရင်တော့သဘာဝဓာတ်ငွေကိစ္စမှာနိုင်ငံခြားကုမ္ပဏီမရှိရင်ဘာမှဖြစ်လာမှာမဟုတ်တာသိကြပါတယ်။
ကမ္ဘောမှာမီဂါဝတ်600ကျော်ရှိတဲ့ဓာတ်ငွေသုံးဓာတ်အားပေးစက်ယုံတည်ဆောက်ဖို့ပြင်သစ်တူတန်နဲ့ဂျာမန်ဆီမန်ကုမ္ပဏီတို့ကသဘောတူထားပါတယ်။ရေကြောင်းကတည်ဆောင်လာတဲ့ဓာတ်ငွေရေကိုကန်းစက်ကဓာတ်ငွေပြောင်းစက် floating storage regasification unit မှာပို့လောင်ပြီးဓာတ်ငွေအဖြစ်ပြန်ပြောင်းပြီးတော့မှကုန်းဘော်ကဓာတ်အားပေးစက်ကိုပိုင်လိုင်းကနေပို့ပေးမှာဖြစ်ပါတယ်။ဒီနည်းကိုပသိမ်မြို့နယ်ပင်လယ်ကမ်းခြေကမီးလောင်ကြိုင်နဲ့ရန်ကုန်ကအလုံးဓာတ်အားပေးစက်တွေမှာသုံးပါလိမ့်မယ်။ ကျောက်ဖြူတာအပိဆက်ယူမှသာသဘာဝဓာတ်ငွေကိုတိုက်ရိုက်သုံးနိုင်မှာဖြစ်ပါတယ်မြန်မာပြည်အတွက်သဘာဝဓာတ်ငွေ85ရာခိုင်နှုန်းကိုထိုင်းနဲ့တရုတ်ကိုတင်ပို့နေပြီးမကြာမီဓာတ်ငွေအထွက်နှုန်းကျဆင်းလာလိမ့်မယ်လို့ကမှန်းထားပါတယ်
ဒါကြောင့်ကံပေါက်မီးလောင်ကြိုင်နဲ့အလုံကဓာတ်ငွေ3ဓာတ်အားဖြင့်ဆက်ယုံ3လုံးအတွက်ဓာတ်ငွေရေကိုနိုင်ငံသားကတင်သွင်းဖို့စီမံတာဖြစ်ပါတယ်။တဘာဝဓာတ်ငွေထွက်ပေမဲ့ပိုက်လိုင်းစနစ်မကောင်းတဲ့အတွက်ဓာတ်ငွေကိုအပြည့်အဝအသုံးပြုနိုင်ဖို့ခက်ခဲပါတယ်။ပိုက်လိုင်းပြုပြင်တာကတင်ဒေါ်လာတန်80လောက်ကုန်နိုင်တယ်လို့ကိုဘာယာရှိတီးဖြတ်တဲ့ဓာတ်ငွေစီမံကိန်းစာတမ်းမှာခန့်မှန်းထားပါတယ်။ဒါကြောင့်ဓာတ်ငွေရေဝယ်ယူတင်သွင်းပြီး3နဲ့နီးပဲကြံတော့တယ်လို့ဆိုပါတယ်နိုင်ငံသားကုမ္ပဏီတိဆောက်တဲ့ဓာအားပေးဆက်ကထုတ်လုပ်တဲ့လျှက်စစ်ဓာအားကိုတာမန်ပြည်သူကမဝယ်ယူနိုင်ပါဘူးဒါကြောင့်အစိုးရကဝယ်ယူပြီးပြည်သူကိုလျှော်စေးနဲ့ဖြန့်ဖြူးပါတယ်မြန်မာအစိုးရဟာနှစ်စဉ်ကြက်ငွေဘီလီယံ600ကျော်အရှုံးပေါ်နေပါတယ
်ဒါကြောင့်လျှက်စစ်ဓာအားကကိုတန်ရာတန်ကြီးမရနိုင်ရင်ရေရှည်ဆက်လက်ရှင်သန်နိုင်ဖို့ခက်ခဲပါလေမိလောင်ကြိုင်ဓာအားပေးစီမံကိန်းကိုတရုတ်ကုမ္ပဏီကုနဲ့ Supreme Group တို့ကအကောင့်ထည့်ဖို့သဘောတူတာပါလေ။မိလောင်ကြိုက်ဓာတ်အားလိုင်းကိုပသိမ်မှာအမျိုးသားဓာတ်အားလိုင်းနဲ့ချိတ်ဆက်ပြီးရန်ကုန်မြို့စုလှိုင်းတရားအထိဓာတ်အားပေးမယ့်အစီအစဉ်ဖြစ်ပါလေ။ရက်စစ်ဓာတ်အားထုတ်လို့ရေးအတွက်သဘာဝဓာတ်ငွေကိုပုံမတုံးဆွဲလာတာတွေ့ရပါသေး။တုံးဆွဲတဲ့ဓာတ်ငွေပမာဏရဲ့85ရာခိုင်နှုန်းဟာရက်စစ်အတွက်ဖြစ်နေပါသေး။မြန်မာပြည်စင်နယ်စွန့်ဝင်ကြီးဌာနကတောင်းခံလာတာကြောင့်အာဆီယံသုတေသနဌာနကယိုရှီဟာဇုကိုဘာယာရှိတီးဖြတ်တဲ့မြန်မာသဘာဝဓာတ်ငွေစီမံကိန်းကိုမကြာမီကထုတ်ပြန်ထားပါသေး။မြန်မာပြည်မှာသဘာဝဓာတ်ငွေထွက်မဲ့အခြေခံအဆောက်အုံနဲ့အတတ်ပညာအားနည်းတာကြောင့်ဓာတ်ငွေကိုကောင်းကောင်းအသုံးမပြုနိုင်ပဲဖြစ်နေပါသေး။ဓာတ်ငွေတုံ့ဆွဲမှုကတော့များပြားလာဖို့သာရှိပါသေး။ဒါပေမဲ့ဓာတ်ငွေနဲ့ဓာတ်ငွေရည်ဟာကွဲပြားတာကြောင့်ဓာတ်ငွေအသိပညာအတတ်ပညာကိုကျွမ်းကျင်ဖို့လိုကြောင်းအာဆီယံသုတေသနစာတမ်းမှာသုံးသပ်ထားပါတယ်ခင်ဗျာ
အခုထုတ်လွှင့်ပေးခဲ့တဲ့ဥအောင်ခင်ရဲ့မြမရေးသုံးသပ်ချက်ကိုတနင်္ဂနွေနေ့မနက်မှနောက်တစ်ချိန်နားဆင်နိုင်ပါတယ်ရှင်အခုကြားမှာရေးခန္ဓာကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့အရည်သွေးပြည့်တဲ့ကင်ဆာစောင့်ရှောက်မှုအပိုင်းနှစ်ကိုနားဆင်ကြရမှာပါကင်ဆာရောဂါကုသရမှာအရည်သွေးပြည့်ဝတဲ့စောင့်ရှောက်မှုရဖို့အပြင်ကာကွယ်ရေးနဲ့ပညာပေးရေးကအထူးအရေးကြီးပါတယ်အဲ့ဒီလိုအနေအထားတွေကိုရောက်ဖို့ဘာတွေလိုအပ်ပါသလဲဆိုတာကင်ဆာအထူးကုနဲ့အငိမ့်စားပါမောက်ခဆရာဝန်ကြီးဦးစိုးအောင်ကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်
โอเคကင်ဆာသုခဆရာဝန်ကြီးဦးစိုးအောင်ခင်ဗျာကင်ဆာအတွက်အရေးသွေးပြည့်တဲ့ဆောင်ရွက်မှုကြာရေးပြီးခဲ့တဲ့ဘက်ကကျွန်တော်တို့ပြောခဲ့တဲ့နေရာမှာအဓိကအကြဆုံးဖြစ်တဲ့ဒီကင်ဆာနဲ့ပတ်သက်တဲ့ကဏ္ဍပေါင်းစုံကဆေးပညာရှင်နဲ့လှုပ်သားတွေပေါ့ဆရာနော်စုပေါင်းပြီးတော့ကုသပေးတဲ့စနစ်ရှိဖို့အဓိကပြောခဲ့ပါတယ်ဆရာဒီတစ်ခါတော့ဆရာကြီးကျန်တဲ့အရေးကြီးတာတွေကိုဆက်ပြောမှာမို့နောက်အရေးကြီးတဲ့ချက်ကိုစပြီးတော့ရှင်းပြပေးပါလား
prevention ကတိတ်အရေးကြီးတယ်ကျွန်တော်နိုင်ငံက resource limited နိုင်ငံဆိုတော့ဒီ prevention မှာဘာတွေလုပ်နိုင်လဲဆိုတော့အောင်မြင်လို့လုပ်နိုင်တာ liver cancer တို့ကို hepatitis B vaccination အောင်မြင်လို့ထိုးပေးနိုင်တယ်။နောက် C breast cancer ကတော့ definitely မလုပ်နိုင်ဘူး။ cervical cancer ဒိန်ရောကင်ဆာတို့ကသရွေးရှူအကူအညီနဲ့၆နိုင်ငံမှာအကောင့်တွေပေါ်နေကျွန်တော်နိုင်ငံတည်းကပါဝင်အဲ့ဒါလေးတော့ကျွန်တော်တို့ကခီးရမှာပါ။ Now a focus ဆာ Now လက်ခံတဲ့ကဒင်းကင်ဆာဒါကအဓိကအရေးကြီးတာဆေးရွက်ဆက်လက်ကြီးကောအဲ့ဒါကတော့ကျွန်တော်ဘယ်လိုမှမနိုင်ဘူး။ဆက်လက်တော့တဲ့နှုံကုန်းစားတဲ့နှုံတွေအကုန်လုံးတက်လာတယ်။အဲ့တော့လူတို့ပါအောင်လူတို့ရဲ့ health knowledge နဲ့ပညာပို့ပြီးတော့ပြည့်ဝအောင်လုပ်ပြရမယ်။အဲ့တော့လူတို့ကစောစောပြီးလို့ရှိရင်တက်ကဒီကင်ဆာရောဖြစ်တဲ့အကြောင်းရင်းကြည့်နိုင်60ရာခိုင်နှုန်းနဲ့80ရာခိုင်နှုန်းတို့ကကာကွယ်နိုင်တဲ့အားကြီးတဲ့အကြောင်းရင်းနှစ်က early detection ဆောစောပြီးလို့ရှိရင်ခွဲလာနိုင်တဲ့ခေဝန်နည်းလေးနဲ့အများကြီးကြောက်ကြရရှိပါ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအရေးကြီးတဲ့ချက
်ကျွန်တော်တို့မှာစဉ်းစားအထူးကြရှိရတယ်လူနာအခြေအနေဘယ်လိုရှိလဲဖြစ်နေပြီးတော့ဘယ်လိုကုသတယ် data နဲ့မှတ်တမ်းတင်ထားရမယ်နောက်အောက်ကန် data နောက်ပိုင်းကျွန်တော်ကင်ဆာရေးကုသချက်ကိုဒီကောင်းမကောင်းက patient outcome တွေတော့ဦးစားပေးတယ်အဲဒီအောက်ကန် data တွေကျွန်တော်တို့ရှိဖို့ရည်ကြီးတယ်ကန်ဆာရောဂါရှိရှိပုံလို့။အမကြီးမလာလို့ဆိုနှစ်မြန်ကျောင်းစနေပြီ။နေပြည်တော်မှာတစ်ခုစနေတယ်၊ရန်ကုန်မှာတစ်ခုစနေတယ်။အဲ့ဒါတွေကတော်ပြီးတော့ခီးရောက်လို့
။ဟုတ်ကဲ့ဆရာကြီး။အဲ့တော့နောက်ထပ်ရော
နောက်တစ်ခုကဒီမာဒီဒစ်စထရစ်ကဲမှာဘယ်လိုပါမယ်ဆိုတော့နောက်ပိုင်းရည်ကြီးတာ patient centric approach ဆိုပြီးတော့လူနာရဲ့ value တွေလူနာရဲ့ needs တွေလူနာ preference တွေဦးစားပေးလို့ဆက်လာတယ်။နောက်ဆုံးဖြစ်နေလို့ရှိရင်လူနာတို့မဟုတ်လူနာတို့အဆုံးဖြတ်ပေးနိုင်တဲ့မိသားစုဝင်တွေကိုကျွန်တော်တို့ NDD ဆိုတဲ့ treatment ကိုဘယ်လိုကူရပြေးပေးမယ်လို့ဆုံးဖြတ်တဲ့အဖွဲ့အစည်းမှာသူတို့ကပေးပြီးတော့ပါလာရအောင်ဆုံးမယ်။အဲ့ဒါဒီပါဝင်နိုင်ကြတော့ဘာလို့ပေးရမလဲဆိုတော့ access to information ဆိုတာ patient တွေကသူရောဂါနဲ့ပတ်သက်လို့ secret အကောင့်ရှိရမယ်။အဲ့တော့အနေနဲ့လူနာနေလို့ပါပြီလို့ငါပြောတာနားတောင်ဆိုရဲအဲ့လိုမျိုးဟာတွေမလုပ်ရဘူးဆရာ။
ဟုတ်ကဲ့နောက်တစ်ခုကဆရာရေလူနာတွေစိတ်သက်ကြမှာဆိုလို့ပေးမသိတာလည်းရှိတယ်လို့ကြားပါတယ်ဆရာ။ကင်ဆာဖြစ်နေလို့ရှိရင်လေ
အဲ့ဒါလည်းမှန်တယ်။ဒီတာကိုပညာရေးတစ်သက်ရှိတယ်။ Bad news breaking ဆိုပြီး
ဒီသတင်းစုကိုလူနာနားခံသာအောင်ပေါ့နော်ဘယ်လိုဖွင့်ပြောမလဲဆိုတဲ့နေ့လမ်းပေါ့
။မှန်တယ်။အဲ့တော့ဒါကို step by step ပြည်သားစုဝင်ပြောရမယ်လူနာလည်းတရှင်းတရှင်းပြောရမယ်တခါလေပုံမှန်ပြီးမှနောက်ဆုံးလူနာကိုယ်တိုင်မပေးသိပြန်မိသားစုတွေလည်းသိပြီးတော့နောက်ဆုံးအချိန်ထိရောက်သွားတယ်ရှိတယ်ဘုရားလည်းလူနာတော်တော်များများမှာသူတို့ကသူဝန်မခံတော့လည်းဒီနာခေါ်ရကင်ဆာဆိုတာလည်းမခံဘူးသူပြောတာမကြားရအဲ့ခါကျကျွန်တော်မပြောဘူးတဲ့ဘုရားလည်းတရှင်းကသူတို့သိတယ်အဲ့လိုမျိုးရအများရှိတယ်အဲ့တော့သူ့ကိုတရားကြီးပြောတယ်ကျွန်တော်လူတဲ့လမ်းကြောင်းမှာဖြည်းဖြည်းခေါ်လိုက်သူကအဲကျွန်တော်နောက်ကိုလိုက်ရတာကျွန်တော်လုပ်ပေးတဲ့ဟာတူတူအများကြီးလုပ်ပေးနိုင်တာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ခုနဆရာပြောဖို့လုပ်တဲ့ဒီလူနာဘက်ကကိုသဘောတူချက်ယူဖို့ကိစ္စလာအောင်
ကျွန်တော်တို့လူနာကြီးက consent ယူတဲ့အခါမှာလေလူနာကိုယ်တိုင်ပေးနိုင်ပြီအပြင်းနဲ့ရှင် legally တူတူ consent ပေးနိုင်လို့ပြောရတာပေါ့အဲဒီသဘောတူညီချက်စကားလုံးနဲ့ပြောလို့သာလို့တကယ်တော့လက်တွေ့လုပ်နေတယ်တော်တော်လေးကိုပေါင်းဘူးအဲတော့ကင်ဆာရောဂါပဲအများစုက600မြောက်ဖြစ်တယ်အခုကိုကမဲ့ဖြစ်တယ်သူကပြောမဆိုဘူးမင်းအခေါ်လို့နှမ်းဆွဲလာတယ်။အဲ့တော့ဆရာဝန်ကဥမာပြီးစတယ်ပြောတယ်မင်းပြောချင်တကံဘလောက်ဘလောက်ရှာလာခဲ့လို့အဲလူနာအဲ့လောက်ပဲချိန်ပြီးတော့ပျောက်မယ်ဆိုတော့တကံရှိရဲရောင်းချပြီးတော့လာ။အဲသူရောက်လာချင်သူတေချာမသိဘူး။ဘယ်တိုင်းဓာတိပြောင်းနေလဲ။တကံကိုလို့ရှင်ကျိုးရှိမရှိ။အဲတော့ကျွန်တော်ကဆိတ်ရှိရှင်ရှင်းပြရရောက်အဆင်ဘလောက်ရှိပျောက်နိုင်ကြဘလောက်ရှိလဲ။အဲတော့သူယောဂရဲ့အကြောင်းကိုသူနားလည်နိုင်တော့အပြည့်လေးရှင်းပြပြီးတော့သူကကောင်းဆက်လို့ပြရတယ်။ဘုံမှာဒီမှာတော့မဟုတ်ဘူး။လူနာမဲ့လုံးပေးပြီးတော့အဲဒါဆောက်ပြန်များဖြစ်တယ်လို့မဲ့လုံးပေးလို့ရှိရင်အနောက်ကိုကောက်ကောက်ပေါင်လိုက်တာပဲဒါကလည်းပဲရန်ကုန်တွေကြီးပွားတာပေါ့ရန်ကုန်တွေကရန်တော့မြစ်အများအားမှခံရပေးတယ်ကျွန်တော်ကတော့အကျိုးနဲ့ကြောင်းနဲ့ရှင်းပြရတဲ့အချိန်ပြီးတော့ဒီတော့မှကုသချက်ကအကျိုးရှိတယ်သူတို့သုံးချရတဲ့ပတ်စံကဒါကလည်းပတ်စံတွေအများကြီးသုံးချပြီးတော့ကျန်လေးတွေမွေးကြလူနာလည်းဒီလိုဖြစ်နေမဖြစ်အောင်ကျွန်တော်တော်တော်လေးသတိထား
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီစူပေါင်းကုသတဲ့နေရာမှာဒီကင်ဆာလူနာတွေမှာဖြစ်လေရှိတဲ့ဒီနာကျင်မှုပြင်းပြထန်ထန်ခံရတာပါဆရာနော်အဲ့ဒါနဲ့ပတ်သက်လို့ရော
အဲ့အမှလူနာကကုသလို့ညံ့တော့ဘူးသူကညံ့သေးတော့မယ်မသေးရင်ချေခံစားနေရတယ် physical pain ရှိသူမင်းတို့ pain နဲ့ညားရှိတယ်ဒါကဒီနေရာမှာလည်းသူ့ရဲ့သက်သာကိုကြီးငြိမ်ရကူရတယ်အဲ့ဒါရေးကြီးရောတော့ obvious ဆိုဘယ်နဲ့ပတ်သက်တဲ့ sewa ပေါ်ဒီ narcotic ဒီ sewa တွေအပြည့်ဝရပေါ်အလုံးလုံးရကူကြီးကျွန်တော်နိုင်ငံချင်းလည်းရတယ်ရတယ်အခုဆိုလို့ရှိရင် BPN ထုတ်နေပြီဆေးရုံတွေတော်တော်များများပြီးနေတယ်အဲ့မှာ keyword နဲ့လို့ဘယ်ထိပါလဲဆိုတော့ government ထိပါတ
ယ်ဟုတ်ကဲ့ဆက်နောက်ထပ်ရောဆရာအရေးကြီးတာ
privacy confidentiality dignity လူနာကိုကင်ဆာယောဂါတစ်ခုအနေနဲ့မဆက်ဆံမယ်နဲ့တိုင်းပြည်ကချင်းချင်းလူချင်းချင်းကိုရင်းစားရတဲ့ dignity ဆက်ဆံနိုင်ရမယ်နော်သူတို့ကလည်း information တွေမကောက်ဘူးသူတို့ medical record ပြေပါသူတို့
ဆေးမှတ်တမ်းနေပါဆရာနော်
တော်တော်များများက record ကိုမပေးဘူးNow, you are non-discrimination. Race, sex, religion, no
question.
Okay, let me about that. I'm going to go to the hospital. ဒါကကင်ဆာမှာ international trial ပါတယ်။အဲ့ဒီဟာတော့မဆိုးဘူး။ဒီတစ်ခုပဲရှိသေးတယ်။တကယ်ကြတော့ဒီမှာအဲ့ဒီ international research ဒီမှာပါနေတဲ့အရေးချင်း facility ကြောင့်ဒီလိုရှိသေးဘူး။နောက်ကင်ဆာရောပျက်သွားတဲ့အများကြီးရှိတယ်။အဲ့ဒါပျက်သွားတဲ့ဒီမှာဒီမှာလည်း financial hardship ပါကြံပြီးအဲ့ဒါကြောင့် survivorship care ဆိုတဲ့အလဲလည်းရှိရတယ်။အဲ့တော့နောက်တစ်ခုက insurance system ကြောင့်လည်းလုံးဝမရှိသေးဘူး။
ဆက်မကြီးအမကန်ပါဆရာနော်။
ဘာလို့မလဲ။ကျမ်းမင်းရဲ့ပတ်သက်လို့ insurance ကိုဆိုရလို့ပြရမယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။
ကိုဝေမင်းစီစဉ်တိဆက်ပေးနေတဲ့ကြမ်းမာရေးအစီအစဉ်ကိုမနေ့ကမနေ့မှလည်းနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့နားဆင်ကြရမယ့်တိုင်းရင်းသတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မင်းမြာမြို့နယ်ကကျေးရွာအုပ်ချုပ်ရေးမှုတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့နိုင်ငံခေါင်းဆောင်တွေကိုလက်မှတ်ရေးထိုးတောင်းဆိုခဲ့ပါတယ်။နေဆက်ဒေတာတည်နေအေဂျင့်မှုတွေကိုအလေးထားဆောင်ရွက်ဖို့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့တရုတ်အထူးကိုယ်စားလှယ်တို့တွဲဆုံဆွေးနွေးခဲ့ကြတဲ့ဆိုတာနဲ့ချင်းပြည်နယ်ပလဝါမြို့နယ်မှာကျောင်းဆရာတအူးနဲ့အရက်သားနှစ်ဦးတို့တည်ဆုံခဲ့တဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မင်းပြားမြို့နယ်စိတ်တရကျေးရွာအုပ်ချုပ်ရေးမှူးဦးညာသိန်းတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ပေးဖို့အတွက်ကျေးရွာအုပ်ချုပ်ရေးမှူး68ဦးကလက်မှတ်ရေးထိုးပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပါဝင်နိုင်ငံခေါင်းဆောင်တွေကိုမကြသေးမီကစာရေးတောင်းဆိုလိုက်ပါတယ်အဲ့ဒီတောင်းဆိုစာမှာစိတ်တရကျေးရွာအုပ်ချုပ်ရေးမှူးဦးညာသိန်းမတရားတပ်ဖြတ်ခံရတာကိုဖော်ထုတ်အရေးယူပေးဖို့ကျေးရွာအုပ်ချုပ်ရေးမှူးတွေဥပဒေချိုးဖောက်ရင်ဥပဒေနဲ့အညီအရေးယူပေးဖို့မတရားတပ်ဖြတ်တာတွေမလုပ်ဖို့တောင်းဆိုထားပြီးလိုက်လျောမှုမရှိရင်နှုတ်ထွက်ဖို့တောင်းဆိုထားတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးတဦးကပြောပါရယ်2019ခုနှစ်ဒီဇင်ဘာလ17ရက်နေ့ကအစိုးရစစ်ကြောင်းတစ်ခုကစိတ်တရကျေးရွာကိုတနတ်ပစ်ဖောက်ဝင်ရောက်လာပြီးဥညာသိန်းကိုတနတ်တင်နဲ့ရိုက်နှက်ပစ်တက်ခဲ့တယ်လို့တော်ဖြူမတ်ရှေဆိုသူမှလည်းကြည်စံထိမှန်တည်ဆုံးခဲ့ပါတယ်။ကြောက်မော်ကြီးရွာကရာအိမ်မှုဥကျော်အေးမောင်ကိုလည်းအစိုးရစစ်ကြောင်းကဖမ်းဆီးသွားပြီးလမ်းခွလတ်မှာတပ်ဖြတ်ခံရတယ်လို့စနီးဖြစ်သူကပြောပါတယ်။မြန်မာအစိုးရစစ်တပ်ဘက်ကတော့ဥကျော်အေးမောင်နဲ့ဥညာသိန်းတို့ရှိတဲ့နေရာကပြစ်ခတ်တဲ့အတွက်ပြန်လည်ပြစ်ခတ်ရတာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။
အစိုးရနဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးမှုတွေကိုများများပြုလုပ်ပေးဖို့နဲ့နေဆန်းဒေတာတည်ငြိမ်အေးချမ်းမှုတွေကိုအလေးထားဆောင်ရွက်ဖို့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့တရုတ်ထူးကုစလဲတို့ဇန်နဝါရီလ10ရက်နေ့ကလိုင်စာဘူဇာနာချုပ်မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့ KIO KIA ဘက်ကပြောပါတယ်။ KIO နဲ့တရုတ်ပြည်ထောင်သမ္မတနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာထူးကုစလဲမစ္စတာဆွန်ကော့ရှန်တို့လိုင်စာဌာနချုပ်မှာတွေ့ဆုံဆွေးနွေးခဲ့စဉ်တွင်ပြည်တွင်းညီညာရေးအောင်မြင်မှုကိုမျှော်လင့်တဲ့အကြောင်းမစ္စတာဆွန်ကော့ရှန်ပြောဆိုခဲ့တယ်လို့ KA သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ပူကပြောပါတယ်
ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေတာမွန်ပြည်သစ်ပါတီတက်တီနီယာတစ်ခုဖြစ်တဲ့ဂျပန်ရေတွင်းရွာကြံတောရွာလမ်းဆောင်ရှိဟင်းတာတိုင်ဂိတ်စခန်းကနေမြန်မာစစ်တပ်နဲ့ကရင်နယ်ချဆောင်BGF တပ်ဖွဲ့တို့ဇန်နဝါရီလ23ရက်ညနေပိုင်းမှာပြန်လည်ထွက်ခွာသွားပြီဖြစ်ကြောင်းဒေသခံတွေကပြောပါရယ်ဇန်နဝါရီလ12ရက်နေ့ကမြန်မာစစ်တပ်ဒေသအခြေစိုက်ပြိုဟာမှုနဲ့မွန်ပြည်သစ်ဒေသခံခေါင်းဆောင်တို့တွေ့ဆုံမှုအပြီးသူတို့တပ်ရုတ်တိမ်ပေးဖို့တောင်းဆိုခဲ့ကြောင်းမွန်ပြည်သစ်ပါတီဗဟိုဝန်ကျင်အုပ်ချုပ်ရေးဒေသတုခေါင်းဆောင်ဒုတိယဗိုလ်မှူးကြီး M စိုက်ချန်းကပြောပါရယ်ပြီးခဲ့တဲ့နိုဝင်ဘာလ29ရက်နေ့ကမြန်မာစစ်တပ်နဲ့ကရင် BGF တပ်ဖွဲ့ပူးပေါင်းအင်အားတရာခန့်တို့ကသဘောတူညီချက်မရရှိဘဲမွန်ပြစ်သစ်ပါတီဂျပန်ရေတွင်းတပ်တည်စခန်းကိုဝေရောက်လာလို့အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမန္တလေးလာရှိုးကားလမ်းလျှောက်မှာအမည်မသိလက်နက်ကင်တွေရဲ့ပြစ်ခတ်မှုကြောင့်ဒေသုံမှုတွေဆက်ဆိုင်ဖြစ်ပွားနေပါတယ်။ဇန်နဝါရီလ14ရက်နေ့ကလာရှိုးမြို့နယ်ပြည်ထောင်စုလက်မှတ်ပေါ်နောင်မွန်ကျေးရွာအုပ်စုမှာလူနှုတ်ဦးပြစ်တက်ခံရပါတယ်။ဒါပြင်17ရက်နေ့ကလည်းဒီဘောမြို့နယ်ကုမုံရွာနီးမှာအမျိုးသားနှုတ်လည်းပြစ်တက်ခံရပါသေးတယ်။အလားတူဇန်နဝါရီလ12ရက်နေ့ကလည်းနွားတင်တဲ့ကားပြစ်ခတ်ခံရလို့ရင်နောက်လိုက်သူတိတ်ဆုံးခဲ့ပါတယ်။ဘယ်ဖွဲ့စည်းပြစ်ခတ်တယ်၊ဘယ်သူရဲ့လက်ချက်ဖြစ်တယ်ဆိုတာအခုချိန်ထိဖမ်းဆီးရေးယူနိုင်တာတွေမရှိသေးပါဘူး။
KNU ထိန်းချုပ်နယ်မြေကရင်ပြည်နယ်ဖားပွန်ခရိုင်တပ်မဟာ9နယ်မြေမှာတပ်မတော်လမ်းဖောက်လုပ်ရေးစီမံကိန်းလှုပ်ဆောင်တဲ့အပေါ်အင်အားတထောင်ကျော်ရှိတဲ့ဖားပွန်ဒေသခံတွေကဇန်နဝါရီလ15ရက်နေ့မှာကန့်ကွက် စာနာထုတ်ဖော်မှုပြုလုပ်ခဲ့ပါတယ်။တမရော်လမ်းဖောက်လို့ရေးစီမံကိန်းတွေကြောင့်ဒေသခံတွေစားဝတ်နေရင်းနဲ့လုံခြုံမှုအတွက်စိုးရိမ်နေရတာရှိတဲ့အတွက်ကန့်ကွက်စာနာထုတ်ဖော်ရတာဖြစ်တယ်လို့စာနာထုတ်ဖော်ရမှာဥဆောင်ပါဝင်သူတဦးဖြစ်တဲ့စောအေစီကပြောပါတယ်။လူတောင်းချီရှိတဲ့စာနာထုတ်ဖော်ရမှာဗမာတမရော်ဖောက်လို့ထားတော့ကားလမ်းလုံးဝအလုံးမရှိမိမိနယ်မြေအတွင်းရှိဗမာတပ်စခန်းများအလုံးရုပ်သိမ်းပေးပါဆိုတဲ့ဆိုင်းပုတ်တွေကိုကင်ဆောင်ပြီးဇာနာထုတ်ဖို့ကြတာလည်းဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်မှာမူလာရန်ကျောင်းအုပ်ဆရာတဦးနဲ့အရက်သားနှစ်ဦးတို့ကိုဒီလ၁၀ရက်နေ့ကတော်ရင်းမှာတေဆုံးနေတာကိုရွာသားတွေကရှာတွေ့ခဲ့ကြပါတယ်သူတို့၃ယောက်ကိုရခိုင်တပ်တော်ကဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်မှာအခုလိုမျိုးတေဆုံးရဲ့တွေ့ရှိရတာလို့ခုမီချင်းမျိုးနယ်စုအဖွဲ့ကထုတ်ပြန်ထားပါတယ်။ AA ဘက်ကတော့ဒါကိုညှင်းဆို့ထားပါတယ်။အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးနိုင်ကွင်းဝင်ကတင်ပြထားပါတယ
်။ချင်းပြည်နယ်ဖလဝမြို့နယ်စီဗလောင်းရွာကမူလတန်းပြကျောက်ဥစီယာဦးအပြေလနဲ့ကျဲဝါကျေးရွာကအရတနူးတို့ဟာဇန်နဝါရီလ9ရက်နေ့ကပျောက်ဆုံးသွားတာဖြစ်ပြီးဇန်နဝါရီလ10ရက်နေ့မှာတော်ရဲမှာသူတို့ရဲ့အလောင်းတွေကိုရွာသားတွေကသိရှိရတယ်လို့ခုမီချင်းမျိုးရမ်းများပေါင်းစပ်ညှိနှိုင်းရေးကော်မတီ KACC ကပြောရေးဆိုခွင့်ရှိသူဦးအိုက်စောမြကပြောပါတယ
်တစ်တာကညဦးဘက်မှာခေါ်လာတာဗျ EEE တွေကလည်းပြောတာပဲရွာသားတွေတိတယ်လေခေရောက်တော့ပြုံးကလေးဆိုရောက်လာပြီးတော့တငတ်တွေပါတယ်လေအဲ့တော့ခေါ်သွားတော့မူးလေးတော့ပြန်မလာတော့ဘူးပြန်မလာတော့နောက်ရက်ကျတော့သွားရှာတဲ့အခါကျမှပဲ
သူတို့ရဲ့ရုပ်လောင်းတွေကိုပလဝမြို့နယ်အင်ခူဝနဲ့စင်းစင်းရွာကြားတော်တဲ့တနေရာမှာသိရှိခဲ့ရတာလို့အလောင်းရှာဖွေရမှာပါဝင်တဲ့ဦးအပြေလရဲ့ဆွေမျိုးသူကပြောပါတယ
်သူကအဲ9ရက်နေ့ပေါ့နော်9ရက်နေ့ကအဲသူ၄နာရီလောက်ကဆေးဝါးရွာကိုသူပြည်သက်ရှိတဲ့ဆင်းသွားတယ်အဲသူမိမမရောက်လာလို့ဆိုပြီးတော့မနေ့ကမှဆေးဝါးရွာရှာတော့အဲမှာ9ရက်နေ့ပေါ့နော်9ရက်နေ့ကြောက်သွားတာနောက်ကတော့ကျွန်တော်တို့10ရက်နေ့မှာကျွန်တော်အလောင်းရှာတွေ့ခဲ့တယ်အဲကျွန်တော်တို့ရှာတော့အဲအချားသူရဲ့အလောင်းကိုတွေ့တာအဲဆေးဝါးရွာရှာမှသူတို့ကို
ဒါပြင်အေးတပ်ဖွဲ့ဝင်တွေဟာပလဝမြို့နယ်ကြီးလေကျေးရွာကဝင်ရောက်ပြီးကျေးရွာနေပြည်သူတွေကိုစစ်ဆေးမေးမြန်းပြီးရဲနဲ့ထူထောင်မှုတွေလှုပ်ဆောင်ခဲ့တယ်လို့ KACC ကထုတ်ပြန်ထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်တပ်တော်ပြိုရေးစုခွေရှိသူခိုင်တုခကတော့ကျောင်းဆရာနဲ့ရွာသားနှူးတည်ဆုံးတာဟာအေးတပ်ဖွဲ့နဲ့မသက်ဆိုင်ကြောင်းပြောပါတယ်
အဲ့ဒီကိစ္စကကျွန်တော်တို့နဲ့တာလုံးဝပတ်သက်မှုမရှိဘူးကြာကျွန်တော်တို့ဘက်ကလောက်တာလေလုံးဝမဟုတ်အဲ့တော့အဲ့ဒီအခင်းဖြစ်တဲ့နေရာကိုကျွန်တော်တို့လည်းလေ့လာကြည့်တာပေါ့နော်အဲ့ဒီအခင်းဖြစ်တဲ့နေရာကဒီခလာနှစ်ချို့ကိုပြောင်းနောက်ကျိုးမှာဖြစ်တာဆိုတော့အဲ့ဒီခလာနှစ်ချို့ကိုရဲ့နောက်ကျိုးဟိုဘက်မှာရှိရင်မီးရှောင်းကတားရှိတယ်အဲ့ဒီမီးရှောင်းကတားရဲ့ထိပ်မှာဒါမြန်မာစစ်တပ်ကနေပြီးတော့လက်မကြီးစခန်းရှိတယ်အဲ့ဒါအပြောင်းစခန်းပြောင်းနေဆိုတော့အဲ့ဒီနေရာချင်းလင်နေတဲ့နေရာပေါ့ဟောအဲ့ဒါမြန်မာစစ်တပ်တို့တို့တက်တက်ရှိတဲ့နေရာဆိုတော့အဲ့ဒီနေရာမှာအဲ့ဒီလူတွေဟိုအဖမ်းခံရပြီးတော့အတက်ခံ
ရခိုင်တပ်တော်အေနဲ့မြန်မာတပ်မတော်တို့စစ်မဲ့ဖြစ်ပွားရတဲ့ဒါပလဝမြို့နယ်မှာရွာသား၁၀ယောက်ကျော်ပျောက်ဆုံးနေပြီးအခုချိန်ထိသတင်းစာနာတော်မသိရသေးဘူးလို့ချင်းလူခွေးဖွဲ့ CSRO ကထုတ်ပြန်ထားပါတယ်။အလားတူပလဝမြို့နယ်မြို့ရလွှတ်တော်ကစစ်လေဥဝေတင်းကလည်းအေတပ်ဖွဲ့ကနေအခုချိန်ထိဖမ်းဆီးထိန်ထိန်ထားဆဲလဲဖြစ်ပါတယ
်။ဆက်ပြီးတော့ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်အရက်သားတိတ်ဆုံးသူ100ကျော်နဲ့နေရဲစွန့်ခွာသူတွေကလည်းတသိန်းကျော်လာပြီဖြစ်တဲ့အတွက်ရခိုင်ပြည်သူတွေဟာတစ်နေ့ထက်တစ်နေ့လုံခြုံမှုကင်းမဲ့နေပြီးတော့နစ်နာမှုတွေရှိနေကြပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်
။တနိုင်ကျော်ကြာလာပြီဖြစ်တဲ့ရခိုင်ပြည်ကတိုက်ပွဲတွေကြောင့်စိုက်ဖားနဲ့မသဆိုင်တဲ့အရဲသားပြည်သူတွေသေဆုံးနေရတဲ့အပေါ်မှာဘူးတိတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်သောရွှေကအခုလိုပြောပါတယ်
။အရဲသားပြည်သူတွေကတော့ဒီဆိုင်ရှိရှိနဲ့အဲ့လိုလုပ်နေတဲ့သဘောတွေဖြစ်နေတယ်။ဆိုလိုတာကတော့ဒီတိုက်ပွဲတွေဖြစ်တဲ့နေရာတွေမှာပါတော့ကမဟုတ်သေးနဲ့။တမင်းတကာရုံးတွေကိုအဲ့လိုလက်လက်ကြီးတွေကြားပြီးမှပြတော့တာရှိတယ်။နောက်ပြီးတော့ဖန်စီပြီးမှဒီလိုတိုက်ရှင်းနေတဲ့အခါပြတော့တာတွေရှိတယ်။ဒါတွေကြတော့ကျွန်တော်တို့ဒီသက်ဆိုင်တဲ့လူတွေကဒါတမင်းတကာကြီးလုပ်နေသလိုအဆင်ပြေနေသလိုဖြစ်နေပါလေခင်ဗျ။
မြန်မာဆွေအတက်နဲ့ရခိုင်တက်တော်အေအေတို့တိုက်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်မြောက်ပိုင်းကမြို့နယ်တွေမှာအခုဆိုရင်ကလင်းငယ်တွေနဲ့အမျိုးသမီးတွေအပါအဝင်အရက်စ120ကျော်သေဆုံးခဲ့ရပြီဖြစ်သလိုဒဏ်ရာရသူ100ကျော်နဲ့တရားစွပ်စွာခံရသူလည်းအများအပြားရှိနေတယ်လို့ရခိုင်အရက်ဖအဖွဲ့စည်းတွေရဲ့ဇယင်းတွေအရသိရပါတယ်တိုက်ပွဲဖြစ်ပေါ်ရာနေရာတွေမှာဒေသခံတွေလက်ရှိခံစားနေရတဲ့အခြေအနေကိုလည်းကြောက်တော်မြို့ခံတို့ကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်စိတ်ဆုံးထုတ်လာစေကျွန်တော်တို့တက်ပြီ
းစစ်ကြောင်းတွေထုတ်လိုက်ရင်ကျွန်တော်တို့ရွာသားတွေကကြောက်နေကြတယ်စစ်သားတွေကလည်းတွေ့တဲ့လူအလုံးကိုမတင်ကြတဲ့အကြည့်မယုံကြည်တဲ့ပုံနဲ့ခေါ်ပြီးစစ်တယ်မေးတယ်တချို့ရွာသားတွေကယွယွသားသားနေတယ် မဖြေသမပြောသရင်ပူပြီးအရိုက်ပုတ်ခံရတဲ့အတွက်ပူပြီးကြောက်နေရတယ်စိတ်သက်လာရင်ပြေးနေကြရတယ
်မကြသိမီရပိုက်အတွက်ကလည်းကြောက်တော်မျိုးနေရုပ်သက်ရွာမှာဘုံတလုံးပောက်ကွဲတဲ့အတွက်ခလေးငယ်နှစ်ဦးနဲ့အမျိုးသမီးတူဒဏ်ရာရရှိခဲ့သလိုမြေပုံမိုးနေအုံကျွန်းရွာနေမှာခရီးသောစားလေတစီပိုက်ခိုက်ခံရတဲ့အတွက်လာသားအွယ်ခလေးငယ်တူသေဆုံးခဲ့ရပါတယ်အခုလိုအရဲသားတွေထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့အစိုးရဘက်ကတာဝန်ယူဖိရှင်းပေးတာအားနေတယ်လို့မြေပုံမျိုးနေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေဆန်းကအခုလိုပြောပါတယ
်အစိုးရကလည်းအဲ့ဒီသောမေခါမှာအခုလိုလက်ရှိမဟုတ်ဘူးဒါကအေရကျလို့ချီရကြအများအားလိုပြောတယ်အဲ့တော့အစိုးရဘက်ကတဘုံတက်လို့တည်တယ်တဘုံပြည့်လို့ချီရတယ်ပေါ်လာပြီးလုံရတဲ့ခါမှာသူတို့ကတောင်းဝန်မရှိဘူးဆိုတော့တဘုံမျိုးဖြစ်သွားပါတယ
်အရဲသားတွေတိခိုက်မှုမရှိအောင်နှစ်ဖက်လမ်းနှံကြွေတွေထိမ့်သိမ့်ကြဖို့နဲ့စိုက်ပွေးနဲ့မသဆိုင်တဲ့အရဲသားတွေကိုပိုက်မဲ့မထားပေးဂျနီဘာကောင်ပွေးရှင်းတဲ့အရင်ပြည်သူတွေကိုကာကွယ်ပေးဖို့လိုသလိုအစိုးရဘက်ကလည်းတရားမျှတတဲ့ဖွာထုတ်အရေးယူမှုတွေလုပ်ပြီးတရင်သားလမ်းနှံကြွေတပ်ဖွဲ့တွေနဲ့အစိုးရတဲ့အကြမ်းမှာဝန်ရောက်ညှိနှိုင်းဆွေးနွေးပေးဖို့လိုတယ်လို့နိုင်ငံရေးလှစ်လာသူတွေကပြောဆိုနေကြပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မင်းပြမြို့နယ်စိတ်တရကျေးရွာအုပ်ချုပ်ရေးမှူးတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ပေးဖို့ကျေးရွာအုပ်ချုပ်ရေးမှူးတွေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်စန်းစုကြည်အပါအဝင်နိုင်ငံခေါင်းဆောင်တွေကိုလက်မှတ်ရေးထိုးတောင်းဆိုခဲ့ပါတယ်။နေဆက်ဒေတာတည်ငြိမ်အေးချမှုကိုအလေးထားဆောင်ရွက်ပေးဖို့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့တရုတ်အထူးကိုယ်စားလှယ်တို့ KIO ဗဟိုဌာနချုပ်လိုင်ဇာမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။အခုစနေညတိုင်းရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်။တော်ရရှင်များရှင်နှစ်ပေါင်း20နီးပါးမှာပထမဆုံးအဖြစ်တရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာနိုင်ငံကြီးစင်ဟာစနေနေ့မှာဆုံးသက်မှာပါတရုတ်နိုင်ငံရဲ့စီးပွားရေးမဟာဗျူဟာမှာမြန်မာနိုင်ငံဟာတစ်စိတ်တစ်ပိုင်းအဖြစ်ပါဝင်နေတယ်လို့မြန်မာနိုင်ငံအနေနဲ့လည်းနိုင်ငံရေးတရမန်ရေးအရတရုတ်နိုင်ငံကိုအားကိုးစရာတွေရှိနေချိန်မှာရောက်လာတဲ့အခုခီးစင်ကဘယ်သူအတွက်ပိုအကျိုးရှိပါလဲနိုင်ငံခြားပြည်လည်လိုအပ်ချက်တွေမှာဘယ်သူကပိုများနေတယ်လဲဆိုတာတွေကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွင်းနိုင်ကြပါရစေ။အခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစအဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်ကြပါရစေ။အခုကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်မရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်တရားဆက်ဆိုရေးအထက်လွှတ်တော်ရဲ့ကြားနာစစ်ဆေးမှုကနအူးလုံငန်းစဉ်တွေဒီနေ့စတင်မှာဖြစ်ပါတယ်။သမ္မတပေါ်ဆွဲချက်တွေကိုတော့ခုံသမားရေးဖွဲ့ဝင်တွေဖြစ်ဆောင်ချက်မဲ့ထက်လွှတ်တော်အမတ်တွေထံအောက်လွှတ်တော်ကိုယ်စားလှယ်ကတရားလိုဖြစ်နဲ့တင်သွင်းသွားကြမှာပါ။ရုရှားဝန်ကြီးချုပ်တွေဖြစ်သမ္မတဗလာဒီမီယာပူတင်ကရွေးချယ်လိုက်တဲ့မီခိုင်မရှစ်စတင်ကိုရုရှားလွှတ်တော်ကဒီကနေ့ပဲအတည်ပြုလိုက်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုအကြီးအကျယ်ပြင်ဆင်မဲ့အဆိုကိုသမ္မတပူတင်မနေ့ကအဆိုပြုခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ဒမီထရီမက်ဒီဗက်ရာထူးကနေနှုတ်ထွက်သွားပြီးတဲ့နောက်အခုလိုအစားထိုးခံရလိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအကြမ်းဖက်လျော့တွေရှော့ချသွားဖို့အစဉ်သင့်ဖြစ်နေပြီဖြစ်တဲ့အကြောင်းပါကစ္စတန်နိုင်ငံကဒီနေ့ပဲကြေညာပါတယ်။အမေရိကန်နဲ့တာလီဘန်စစ်သွေးကြအုပ်စုတို့ကြားအချိန်တော်ကြာညဉ့်ညဉ့်ဆွေးနွေးမှုတွေမှာထူးခြားတဲ့ပြောင်းလဲမှုဖြစ်နေလဲပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိနိုင်ငံတကာရဲ့ချိုးဖောက်မှုတွေကိုတရုတ်နိုင်ငံကဟန်တားတာတွေမလုပ်ဖို့နဲ့ မြန်မာနိုင်ငံကပွင့်ပြိုးရေးလုပ်ငန်းတွေမှာပွင့်လင်းမြင်သာမှုရှိပြီးနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖော်ပြခဲ့တဲ့ Amnesty International ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလူညွန့်ရေးကောင်စီမှဗီဒီယိုအနာပိုင်ဆိုင်ထားတဲ့တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကစစ်ကောင်းဆောင်တွေတာဝန်ခံမှုရှိအောင်ကြိုးပမ်းနေတာတွေကိုဟန်တားမှုတွေမလုပ်ဖို့တရုတ်သမ္မတရှီကျင်းဖင်ရဲ့ခီးစဉ်မတိုင်ခင်ဒီနေ့မှာပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာပါ။တရုတ်နိုင်ငံရဲ့လှုပ်ရှားဟာနိုင်ငံတော်ကလူနည်းစုတွေပေါ်ကျူးလွန်တဲ့ဆေးရဆွေးမှုတွေနဲ့ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအားပေးရရောက်နိုင်တယ်လို့လည်း Amnesty International အဖွဲ့ရဲ့အရှိတောင်အရှာကြီးရဲ့ညွှန်ကြားမှု Nicholas Bakalin ကပြောဆိုခဲ့ပါတယ်
။ကြာသပတေးနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လုံးပြောပြပေးသွားခဲ့တာပါရှင်။အခုညအစည်းအဝေးထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Dexter Windirat ဖြစ်ပါတယ်။မနေ့ကတောက်ကြနေ့မနေ့6နာရီကနေ9နာရီထိအစည်းအဝေးတွေကိုလှိုင်းဒိုမီတာ32 40 48လှိုင်းလက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.